Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာတောတာရှင်များရှင်လန်းချမ်းမြေကြပါစေ VOA American တန်ကနေ2018ခုနှစ်ဇန်နဝါရီလ4ရက်ကြာသပတေးနေ့လွတ်လပ်ရေးနေ့နံနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတက်ရိုက်ထုတ်လွှင့်ပေးနေပါပြီလိုင်းဒိုမီတာ32 40 48တို့အပြင် VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်ခင်ဗျာကျွန်တော်စမိုးပြီပါခင်ဗျာအခုမနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးပါပ
ါမင်္ဂလာပါရှင်ကျွန်မကခင်မြတ်တက်ပါဒီနေ့မနက်ခင်းသတင်းတွေကိုကိုစုံဝင်းလိုက်နဲ့အတူကြီးညာပေးပါပါအီရန်အစိုးရကသူ့ကိုထောက်ခံတဲ့ရုပ်သံတွေကိုသာပြသနေချိန်မှာပဲအမေရိကန်သမ္မတကအီရန်ပြည်သူတွေအတွက်အကူအညီအစ်စ်တွေပေးမယ်လို့ပြောကြားလိုက်ပါတယ်မြောက်ကိုရီးယားအရေးနဲ့ပတ်သက်ပြီးသမ္မတရဲ့တုံ့ပြန်ပြောကြားချက်တွေကိုအထက်လွှတ်တော်ကပြင်းပြင်းထန်ထန်ဝေဖန်လိုက်ပါတယ်ကပူးမှာဆင်ရောက်ဝင်ရောက်ရှင်းနေမှုတွေကနဲ့ IS တွေ့ကြလို့တန်လျက်ရှိသူ73ကိုဖမ်းဆီးမိပါပြီဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုဆမ်မို
းဟုတ်ကဲ့ပါခင်ဗျာအဲဒီလိုသတင်းတွေကြီးညာပြီးနားဆင်ကြရမယ့်သတင်းလွှာလေးတွေမှာဆိုရင်တော့
မော်ဖီစီစံတင်စံမျိုးများနေပြီနိုင်ငံတော်နဲ့တင့်လျော်ပြီးဖွဲ့စည်းပုံအခြေခံဥပဒေတွေပေါ်ပေါ်များကျိုးပန်းဆောင်နေ
ပြီရန်ကုန်မြို့မှာဒီမနေ့ကျင်းပတဲ့အကြိမ်80မြောက်လွတ်လပ်ရေးနေ့အခမ်းအနားမှာရန်ကုန်တိုင်းဒေသကြီးဝင်းကြီးချုပ်ဦးဖြိုးမင်းသိန်းကနိုင်ငံတော်သမ္မတဦးထင်ကျော်ရဲ့တဝင်းလွှာကိုဖတ်ကြားတော်တာဖြစ်ပါတယ်။နောက်ပိုင်းမှာသတင်းအပြည့်စုံကိုနားဆင်ကြရဖို့ရှိပါတယ်။အဲ့ဒါအပြင်ရခိုင်ပြည်နယ်မောင်းတော်ဒေသမှာစိုက်ပျိုးရေးဇုံတစ်ခုတည်ထောင်ဖို့ပြင်ဆင်နေပြီဆိုတဲ့အကြောင်းတောင်နှက်မြောက်ကိုရီးယားအစိုးရအရာရှိတွေကြားမှာဆွေးနွေးပွဲအလားအလာအီရန်နိုင်ငံတွင်းမှာဖြစ်ပွားနေတဲ့အစိုးရဆန့်ကျင်ဆန္ဒပြပွဲတွေကြောင့်ဒေသတွေမှာတည်ရောက်မှုဘာတွေဖြစ်လာနိုင်တယ်လဲဆိုတဲ့သတင်းလာတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုတော့ထိတ်တန့်ရောက်နေတဲ့မြန်မာနိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့ကုဇော်ဝင်းလှိုင်တို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ။
အီရန်မှာအစိုးရဆန့်ကျင်သူတွေရဲ့ဒေါ်ကြာဆန္ဒပြခဲ့ကြပြီးတဲ့နောက်မှာအစိုးရလူလားသူထောင်တောင်းချီပြီးအီရန်နိုင်ငံတဝန်းလူမှုစုဝေးပွဲတွေလုပ်ခဲ့တယ်လို့အီရန်အစိုးရသတင်းတွေမှာဖော်ပြနေကြမှာပဲအမေရိကန်သမ္မတဒေါ်နယ်ထရမ့်ကအီရန်ပြည်သူတွေအတွက်ပံ့ပိုးကူညီမှုအသစ်တွေကိုပေးရမှာဖြစ်ကြောင်းဗိုလ်တပ်ဖွဲ့နေမှာပဲကြေညာပေးလိုက်ပါတယ်။အီရန်ပြည်သူတွေကိုလေးစားကြောင်းနဲ့အမေရိကန်ပြည်ထောင်စုကတင့်တော်တဲ့အချိန်မှကြီးမားတဲ့အကူအညီတွေပေးတာကိုတွေ့ရလိမ့်မယ်လို့ Twitter မှာရေးသားပါတယ်။ဒါပေမဲ့ဘယ်လိုအကူအညီမျိုးပေးမယ်ဆိုတာကိုတော့တဲတဲကိုကိုမသိရသေးပါဘူး။အီရန်ဘာသာရေးခေါင်းဆောင်ကြီးအယာတိုလာအလီခါမေနီကိုထောက်ခံကြောင်းကြွေးကြော်ပြီးအီရန်အလံတွေကိုဝှင်ရမ်းနေတဲ့လူအုပ်ကြီးပါတဲ့ဗီဒီယိုကိုအီရန်အစိုးရရုပ်သံကပေါ်တဘူးနေမှာပြသခဲ့တာပါ။ညနေပိုင်းမှာတော့လာအတော်ချာအစိုးရဆန့်ကျင်သူတွေရဲ့ဆန္ဒပြမှုတွေပြီးဆုံးသွားခဲ့တယ်လို့အီရန်ကတော်လိုင်းအဆောင်တပ်ဖွဲ့ကပြောပါတယ်။အဆောင်တပ်ဖွဲ့တပ်မှုကြီးမိုဟာမက်အလီဂျာဖာရီကတော်လန်ဆန္ဒပြမှုတွေပြီးဆုံးသွားပြီဖြစ်ပြီးဆန္ဒပြသူအရေအတွက်ဟာတနိုင်ငံလုံးမှာတသောင်းခွဲတောင်မပြည့်ဘူးလို့ပြောပါတယ်။အစိုးရနဲ့အစိုးရတပိုင်းသတင်းဌာနတွေကတော့ပြီးခဲ့တဲ့သတင်းပတ်အတွင်းလူပေါင်း22ဦးသေဆုံးခဲ့ရတဲ့အစိုးရဆန့်ကျင်ဆန္ဒပြမှုတွေနဲ့ပတ်သက်တဲ့ဗားသတင်းကိုမှထပ်ပြီးမတင်တော့ပါဘူး
။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသူ့မှာရှိတဲ့နျူကလ িয়ার ခလုတ်ဟာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းပိုင်ဆိုင်တဲ့နျူကလ িয়ার ခလုတ်ထက်ပိုကြီးပြီးပိုမိုအင်အားပြင်းထန်ကြောင်းတူတာကတဆင့်ရေးသားလိုက်တဲ့ကိစ္စကြောင့်2018ခုနှစ်အတွက်လုပ်ငန်းနဲ့စတင်လိုက်တဲ့အချိန်မှာအထက်လွှတ်တော်ရဲ့ပြင်းထန်တဲ့တုံ့ပြန်မှုတွေပုံထုနေ့ကထွက်ပေါ်ခဲ့ပါတယ်။ဒါဟာကတိကအောက်ဒီကမှာခင်ဗျာဒါဟာစိတ်ကတိကအောက်ဖြစ်စေပြီးအကျိုးရုပ်စေသလိုအန်ဒီရဲလဲများကြောင်းနိုင်ငံခြားဆက်ဆံရေးကော်မတီရဲ့ဒုတိယအကြီးအကဲမေရီလန်းပြည်နယ်ကိုစားပြုဒီမိုကရက်အထက်လွှတ်တော်အမဘန်ကာဒင်ကပြောပါတယ်။ဒီလိုပြောဆိုလိုက်တဲ့အတွက်နျူကလ িয়ার လက်နက်နဲ့တိုက်ခတ်ရေးအမိန့်ပေးဖို့အတွက်သမ္မတအနေနဲ့စင်ဂျင်တုံတရားခင်မဲ့ရရောက်စေသလိုတိတ်ကိုပြက်ပြားတဲ့အခြေအနေကိုလည်းဆိုက်ရောက်ဆင်းနိုင်တယ်လို့ Rhode Island ပြည်နယ်ကဒီမိုကရက်အထက်လွှတ်တော်မှ Sheldon Whitehouse ကလည်း VOA ကိုပြောပါတယ်။ဒါပေမဲ့ Wyoming ပြည်နယ်က Republican အထက်လွှတ်တော်မှ John Barrasso ကတော့ဒီကိစ္စကိုကွဲပြားတဲ့အမြင်မျိုးရှိနေပါတယ်။သမ္မတ Trump မှာအရင်ကလိုဒီပြဿနာကိုမတိကျိုးကြုံပြုပြီးရှောင်ဖယ်မနေပဲလက်တွေ့ကင်တွယ်ဖြေရှင်းနေကြောင်းသူကပြောပါတယ်။သူသမ္မတ Mike Pence ကလည်းအလားတူအမြင်မျိုးရှိကြောင်းပုထုနေ့က VOA နဲ့ပြုလုပ်တဲ့မေးမြန်းခန်းမှာပြောပါတယ်။သူရဲ့ဆစပွဲမှာနျူကလ িয়ার ခလုတ်အများအားရှိကြောင်းမြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်ဦးကအင်ကာနေ့မှာပြောကြားလိုက်တဲ့အပေါ်သမ္မတထရမ့်ကတွစ်တာကနေတုံ့ပြန်ရေးသားခဲ့တာပါ။
ကပူးမှာဝင်ရောက်ဆင်းနှင်းမှုတွေကနေ IS တွေ့ကြောလို့တန်တရာရှိသူ73ဦးကိုဖမ်းဆီးရမိလိုက်ကြောင်းအာဖဂန်နစ္စတန်ထောက်လှမ်းရေးအဖွဲ့ကပြောပါတယ်။အခုဖမ်းဆီးရမိသူတွေထဲမှာနိုင်ငံခြားသားတွေပါပါဝင်နေတယ်လို့လည်း NDS အာဖဂန်ထောက်လှမ်းရေးအဖွဲ့ကဗိုလ်တပ်ဖွဲ့နဲ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်။အာဖဂန်နစ္စတန်မြို့တော်ကပူးမှာမကြသေးခင်ကအသေးခံဘုံခွက်တိုက်ခိုက်မှုအတွက် IS အကြမ်းဖက်အဖွဲ့ကွန်ရက်ကနောက်ွယ်ကနေပါနေတာပါ။ပြီးခဲ့တဲ့သတင်းပတ်တုန်းကကပူးကရှီယာမွတ်စလင်တွေရဲ့ယဉ်ကျေးမှုဌာနမှာ IS အသေးခံဘုံခွက်သမားရဲ့တိုက် ိုက်ခတ်မှုကြောင့်လူပေါင်း40ကျော်သေဆုံးပြီး60လောက်ဒဏ်ရာရခဲ့ပါတယ်။အခုလိုစစ်သွေးကြွတွေကိုမဖမ်းဆီးခင်တည့်ရက်မှာလဲအရှိပိုင်းနန်ဂဟာခရိုင်ကမတီနေနဲ့အာချင်ဒေသမှာတိုက်ပွဲတွေဖြစ်ပွားပြီးအမေရိကန်စစ်သားတို့သေဆုံးခဲ့ရတယ်လို့၄ဦးဒဏ်ရာရခဲ့တယ်လို့အမေရိကန်စစ်တပ်ကပြောပါတယ်။အာဖဂန်နစ္စတန်မှာရှိတဲ့အဲ့ဒီဒေသဟာအိုင်စစ်သွေးကြွတွေခိုအောင်နေရှိတဲ့နေရာမှာအမေရိကန်တပ်တွေကိုအာချမ်းမတနင်္လာနေ့တိုက်ခိုက်ခဲ့တာကလည်းအိုင်စစ်သွေးကြွတွေလို့ဒေသအာဏာပိုင်တွေကိုကိုကာပြီးသတင်းတွေမှာဖော်ပြပါတယ်
။ရုရှားအစိုးရကစီးရီးယားနိုင်ငံအတွင်းအမြဲတမ်းစစ်အခြေစိုက်စခန်းတွေတိုးချဲ့တိစောက်ဖို့အတည်ပြုလိုက်ပြီးဖြစ်ကြောင်းရုရှားနိုင်ငံထုတ်ဖက်ဒိုမိုစတီနေ့စဉ်သတင်းသားမှာရေးသားထားပါတယ်။ဒီခွင့်ပြုချက်ကြောင့်စီးရီးယားနိုင်ငံအတွင်းကအ ਨੇ ဆုံးစစ်အခြေစိုက်စခန်းနှစ်ခုတော့မှာရုရှားအဖွဲ့ဝင်တွေကိုသိသိသာသာတိုးမြှင့်ချထားတော့မှာဖြစ်ပါတယ်။စီးရီးယားနိုင်ငံအရှေ့မြောက်ပိုင်းလတ်တကီးယားခရိုင်အတွင်းကခမိန်မင်းရုရှားလေတပ်အခြေစိုက်စခန်းမှာရှိတဲ့လေတပ်တပ်ရင်းကိုတိုးချဲ့ဖို့တမရကခွင့်ပြုလိုက်ပြီးဖြစ်တာကြောင့်ဟယ်လီကော်ပတာအပါအဝင်ဘုံးကျဲတိုက်လေယာဉ်စုစုပေါင်း30လောက်ထားရှိသွားမှာဖြစ်ပါတယ်။စစ်ဘက်ဆိုင်ရာလက်နက်ခဲယံမိကြောက်တွေအများပြားရှိနေပြီးဖြစ်တဲ့အဲ့ဒီခမိန်မင်းလေတပ်အခြေစိုက်စခန်းမှာစစ်သွေးပစ္စည်းတွေလေကြောင်းကာကွယ်ရေးကွန်ရက်တွေလက်နက်ကင်လူညိုရေးတပ်ဖွဲ့တွေနဲ့မောင်းတူမဲ့ drone တွေလည်းထားရှိမယ်လို့ဆိုပါတယ်။တချင်းနဲ့မှာပဲစီးရီးယားနိုင်ငံကတာတက်စ်ရေတပ်အခြေစိုက်စခန်းမှာလည်းအများအားတပ်ဖွဲ့ဝင်4000အထိရုရှားကတိုးချဲ့ချသွားမယ်လို့ဆိုပါတယ်။ဒီအရေအတွက်ဟာတခြားရုရှားမဟာမိတ်နိုင်ငံတွေမှာထားရှိတဲ့အရေအတွက်နဲ့တူညီနေတာလည်းဖြစ်ပါတယ
်။ VOA America တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ထိုင်းမြန်မာနယ်စပ်ကုန်းသွယ်ရေးမှာတက်ခဲမဲဆောက်ဒေသအတွက်မနစ်ကတဲ့အကြံွေတံပိုးရောစိုက်ပျိုးသီးနှံဈေးနှုန်းမှာ10ရာခိုင်နှုန်းကျော်ကျကျဆင်းနေပါတယ်။ထိုင်းနိုင်ငံဘက်ကမဲဆောက်နဲ့မြန်မာဘက်ခြမ်းကမြောက်ဝရီတို့ကြားနယ်စပ်ကုန်းသွယ်ရေးဟာ2016တုန်းကဘတ်ငွေဘီလီယံ90လောက်ရှိခဲ့ရတယ်။2019မှာဘီလီယံ80အထိကျဆင်းသွားတယ်လို့တက်ခဲကုန်းသွယ်ကြီးများအသင်းရဲ့အကြံပေးဆူချက်တရီဝတ်တနာကဗိုလ်တပူးနေမှာပြောပါတယ်။မြန်မာနိုင်ငံရဲ့စီးပွားရေးဟာစိုက်ပျိုးရေးပေါ်မှာမူတည်နေပြီးအခုနှစ်ကောက်ပဲသီးနှံဈေးနှုန်းဟာမနစ်ကနဲ့ဆိုင်ထိုးကျသွားတယ်လို့စိုက်ပျိုးရေး30တွေတင်ပို့ရောင်းချနေတဲ့ Mr. Suchak ကပြောပါတယ်။ဒါအပြင်ငွေဈေးပါထပ်ပြီးကျသွားတဲ့အတွက်မြန်မာလူတွေရဲ့ဝယ်လိုအားတွေပါလျော့ကျသွားတယ်လို့ဆိုပါတယ်။ဘာကြောင့်ကောက်ပဲတည်နှံဈေးတွေကျသွားတယ်ဆိုတာကတော့မသိပေမဲ့စီမံခန့်ခွဲမှုညံ့ဖျင်းတာကြောင့်ဖြစ်နိုင်တယ်လို့သုံးသပ်ပါတယ်။မဲဆောက်အောက်ခွန်ထမ်းတာစီးရင်စရာတွေရမြန်မာတင်ပို့ကုန်တန်မှုဟာမနစ်ကနောက်ဆုံး၄လပတ်မှာဘတ်ငွေ 15.9 ဘီလီယံလောက်ပဲရှိတာမို့2016တုန်းကအဲ့ဒီအချိန်မှာဘတ်ငွေ 18.5 ဘီလီယံနဲ့ရှင်14ရာခိုင်နှုန်းလျော့သွားတာပါ။ဒါပေမဲ့တင်သွင်းကုန်ကတော့ဘတ်ငွေ 1 ဘီလီယံကနေ 1.1 ဘီလီယံထိရှိလာပြီး 9.4 ရာနှုန်းတိုးပါတယ်။မြန်မာဘက်ကဝယ်လူအားကျဆင်းခဲ့တာဟာထိုင်းတင်ပို့မှုကိုထိကြိုက်စေတယ်လို့မဲဆောက်အကောက်ခွန်ဌာနအကြီးအကဲကပြောပါတယ်။ဈေးကံပစ္စည်းတွေအဝယ်ကျသွားပေမဲ့မော်တော်ဆိုင်ကယ်နဲ့စားတောက်ကုန်တွေကတော့အယောင်းဝယ်ပုံမှန်ရှိနေပါတယ်။ကျန်ငွေတန်ဖိုးကလည်း2016ဒီဇင်ဘာမှာ7000ကို282ဘတ်ရှိရကနေ2019ဒီဇင်ဘာမှာတော့240ဘတ်အထိကျဆင်းသွားတာဖြစ်ပါတယ
်။မိကိုမြူတွေပို့ပြီးမပြတ်နိုင်ရေးပူပေါင်းတက်ဖြတ်မဲ့အစီအစဉ်ကိုမြန်မာထိုင်းနဲ့လာအိုတိုးနိုင်ငံတို့ပူးပေါင်းပြီးအခုလနောက်ပိုင်းမှာစတင်မှာဖြစ်ကြောင်းထိုင်းသတင်းဌာန TNN မှာဖော်ပြထားပါတယ်။အင်းဒီချင်းနိုင်ငံတွေနဲ့ပူးတွဲဆောင်ရွက်မဲ့အစီအစဉ်မှာထိုင်းတပ်မတော်တပ်မဟာ3ကထိုင်းနိုင်ငံကိုစားပြုပါဝင်ဆောင်ရွက်သွားမယ်လို့ဒုတိယဗိုလ်ချုပ်ကြီးဝီချက်စရီဘန်ဆုပ်ကပြောပါတယ်။မိကိုမျိုးတက်ဖြည့်ရေးအစီအစဉ်အတွက်နိုင်ငံတကာရဲ့ပူးပေါင်းဆောင်ရွက်မှုလိုအပ်ပြီးထိုင်းနိုင်ငံအတွင်းတော်မီမပြတ်ပွားရေးဆောင်ရွက်တာမှာနိုင်ငံမြောက်ပိုင်းကချင်းရိုင်ခိုင်ကိုပြစ်မှတ်ထားလှုပ်ဆောင်သွားမယ်လို့ဆိုပါတယ်။တော်မီလောင်ကျွမ်းမှုရဲ့69ရာခိုင်နှုန်းဟာလူတွေကြောင့်ဖြစ်ပေါ်တာကြောင့်တော်မီဆိုင်ရာကမ်ပိန်းတွေကိုလှုပ်ဆောင်ဖို့လိုအပ်ကြောင်းလဲဒုတိယဗိုလ်ချုပ်ကြီးစရီဘန်ဆုပ်ကပြောပါတယ်။ဒါအပြင်စစ်တပ်နဲ့သက်ဆိုင်ရာအစိုးရအဖွဲ့တွေဟာဒေသခံစေတနာဝန်ထမ်းတွေနဲ့ပူးပေါင်းပြီးလူထုပညာပေးလုပ်ငန်းတွေလှုပ်ဆောင်သွားမယ်လို့လည်းသူကပြောပါတယ်။အခုလှုပ်ဆောင်မဲ့သုံးနိုင်ငံပူးတွဲစီမံကိန်းဟာမိဂိုမြူပြန့်နှံ့မှု60ရာခိုင်နှုန်းရောကြရေးဆောင်ရွက်မဲ့စီမံကိန်းဖြစ်ကြောင်းလဲထိုင်းတပ်မတော်မြောက်ပိုင်းတိုင်းမှုကပြောပါတယ်။မနစ်ကပြုလုပ်ခဲ့တဲ့အလားတူစီမံကိန်းကြောင့်မိဂိုမြူပြန့်နှံ့မှု40ရာခိုင်နှုန်းရောကြသွားခဲ့တယ်လို့ဆိုပါတယ်။
အိန္ဒိယနိုင်ငံရဲ့စီးပွားရေးအချက်အချာမြို့ကြီးဖြစ်တဲ့မွန်ဘိုင်းမှာဇန်နေ့ မျိုးတစ်မျိုးဖြစ်တဲ့ဒလစ်တွေရဲ့ဆန္ဒပြမှုတွေကြောင့်နှစ်ရက်ကြာအဒီကုံတွေနဲ့လမ်းကျောပိတ်ချုပ်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်မှာဒလစ်ခေါင်းဆောင်ကဆန္ဒပြဖို့စီစဉ်ထားတာကိုဖျက်သိမ်းလိုက်ပါတယ်။အိန္ဒိယကဇမ်မျက်မျိုးနယ်အုပ်ချုပ်သူကိုချိန်မုန်းရမှာဗြိတိရှ်တွေနဲ့အတူဒလစ်တွေကလက်တွဲတိုက်ခိုက်ခဲ့ကြတဲ့ဘီဟမ်ကိုရီဂန်စစ်ပွဲအနှစ်200ပြည့်အထိမ်းအမှတ်ကျင်းပစဉ်မှာအဒီကုံတွေဖြစ်ပွားခဲ့တာဖြစ်ပြီးတနင်္လာနေ့ကတော့အမျိုးသားတူတေဆုံးခဲ့ရပါတယ်။သူတေဆုံးသွားတဲ့နောက်မှာမဟာရာရှ်တပီနယ်တလွားဆန္ဒပြမှုတွေပေါ်ပေါက်လာခဲ့တာပါ။ဇမ်အနှိမ်မြင့်ခွဲခြားမှုကိုတားမြစ်ထားတဲ့အိန္ဒိယဖွဲ့စည်းပုံအခြေခံဥပဒေကိုရေးသားခဲ့သူဘီဟမ်ရိုအမ်ဘက်ကာရဲ့မြေးဖြစ်သူဒလစ်ခေါင်းဆောင်ပရာကက်ရှ်အမ်ဘက်ကာဟာမွန်ဘိုင်းရဲတွေနဲ့တိုင်ပင်ဆွေးနွေးခဲ့ပြီးတဲ့နောက်မှာဗိုလ်ထုနဲ့ပြုတ်လုဖို့စီစဉ်ထားတဲ့ဆန္ဒပြပွဲကိုပယ်ဖျက်လိုက်တာပါ။ဒလစ်တွေဟာတနင်္လာနေ့အင်ကာနေတွေမှာလမ်းတွေပေါ်ထွက်ဆန္ဒပြခဲ့ကြတာဖြစ်ပြီးမွန်ဘိုင်းမြို့မှာလမ်းကျောပိတ်ဆော့မှုတွေနဲ့ဘတ်စ်ကားတွေနဲ့ကားတွေပျက်စီးခဲ့တဲ့လို့ယထာလမ်းတွေစီကိုပါထိတက်တာမျိုးယထာချိန်တွေနောက်ကျပြီးအနှောက်အယှက်ဖြစ်ခဲ့ရပါတယ်
။မလေးရှားနိုင်ငံကွာလာလမ်ပူးမြို့ကနေတရုတ်နိုင်ငံဘေကျင်းမြို့ကိုအသွာ2014ခုနှစ်မတ်လတုန်းကခီးတဲ့239ဦးနဲ့တူပျောက်ဆုံးသွားခဲ့တဲ့မလေးရှားလေကြောင်းလိုင်းMH370 ကိုရှာဖွေရေးလုပ်ငန်းတွေပြန်စဖို့အမေရိကန်စူးစမ်းရှာဖွေရေးအဖွဲ့ကရှာဖွေရေးတင်မောဆေလွတ်လိုက်ပြီးဖြစ်ပါတယ်။သွားနေတဲ့ခီးစဉ်လမ်းကြောင်းပြောင်းပြီးတောင်တရုတ်ပင်လယ်ပြင်နဲ့အရောက်မှာရုတ်တရက်ဆက်သွယ်ရေးပြတ်တောက်သွားတဲ့အဲ့ဒီမလေးရှားလေယာဉ်ဟာခစ်သစ်လေကြောင်းသွားလာရေးအစီအစဉ်ထဲမှာအထူးဆန်းဆုံးလျှို့ဝှက်ဆန်းကျင်မှုတစ်ခုဖြစ်ခဲ့ပါတယ်။တကယ်လို့ပြတ်ကျသွားတဲ့လေယာဉ်ကိုရှာတွေ့ရင်ကန်ထရက်ပေးပြီးသူတို့ကိုထိုက်တန်တဲ့ငွေကြေးပေးမဲ့နောက်ဆုံးသဘောတူညီချက်ရနိုင်မှုအော်တိုဘာလကလေးကအဲ့ဒီကုမ္ပဏီဖြစ်တဲ့ Ocean Infinity နဲ့ညီနိုင်မှုတွေပြုလုပ်နေကြောင်းလဲမလေးရှားအာဏာပိုင်တွေကပြောပါတယ
်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဒေါ်ခင်မျိုးသက်နဲ့ကုဇော်ဝင်းလှန်တို့ကြီးညာသွားတာဖြစ်ပါတယ် VOE American တန်ရဲ့ကြာသပတေးနေ့မှာတစ်ဖက်ထုတ်လွှင့်တဲ့အစီအစဉ်တွေကိုရေဒီယိုနဲ့ Facebook စာမျက်နှာတွေကနေထုတ်လွှင့်ပေးနေတယ်လို့ VOE ရဲ့ Internet စာမျက်နှာဖြစ်တဲ့ bamis.voenews.com မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်။အခုတော့သတင်းလွှာတွေတင်ဆက်ဖို့အချိန်ရောက်လာပါပြီ။ဒီကနေ့ဇန်နဝါရီလ4ရက်နေ့မှာကြောက်တဲ့290ပြည့်မြန်မာလွတ်လပ်ရေးအခမ်းအနားကိုပြပို့တဲ့နိုင်ငံတော်သမ္မတဦးထင်ကျော်ရဲ့တဝင်းလွှာမှာဒီမိုကရေစီစံနှုန်းနဲ့ကန့်ညီတဲ့ဖွဲ့စည်းပုံအခြေခံဥပဒေတရပေါ်ပေါက်လာဖို့ပြည်သူအားလုံးဝဲဝန်းကြိုးပမ်းကြပါလို့တိတ်တွန်းသွားပါတယ်။290ပြည့်လွတ်လပ်ရေးနေ့အထိမ်းအမှတ်နေပြည်တော်ရန်ကုန်အပါအဝင်မြန်မာနိုင်ငံတဝန်းကမြို့ကြီးတွေမှာအလန်တင်အခမ်းအနားတွေကျင်းပနေကြပါတယ
်ဒါကတော့ရန်ကုန်မြို့တော်ခမ်းမရှိမဟာဗန္ဓုလပန်းချံကလွတ်လပ်ရေးကြောက်တိုင်မှာမနေ့၄နာရီမိနစ်20ကနိုင်ငံတော်အလန်တင်အခမ်းအနားကျင်းပရမှာဂုံပြူတက်ဖွဲ့ကအလေးပြုနေတဲ့အတန်တွေဖြစ်ပါတယ်။ဒီအခမ်းအနားကိုရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ဦးဖြိုးမင်းသိန်းတက်ရောက်ပြီးနိုင်ငံတော်သမ္မတဦးထင်ကျော်ပေးပို့တဲ့တဝန်လွှာကိုဖတ်ကြားခဲ့ပါတယ်။အဲ့ဒီတဝန်လွှာမှာအနာဂတ်ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုကြီးတည်ဆောက်မယ်ဖွဲ့စည်းပုံအခြေခံဥပဒေတည်ရဲ့ပေါ်ပေါက်ရေးပြည်သူအားလုံးပူးပေါင်းပါဝင်ဆောင်ရွက်အကောင်အထည်ဖော်ဖို့အဓိကတိုက်တွန်းထားပါတယ်
။ဒီမိုကရေစီစံချိန်စံညွှန်းများနဲ့နိုင်ငံတော်နဲ့တင့်လျော်သည့်ဖွဲ့စည်းပုံအခြေခံဥပဒေတရားပေါ်ပေါက်မြန်ကျိုးပန်းဆောင်ရွက်ရေးနိုင်ငံရေးလုပ်ငန်းစဉ်အများအကောင့်ထဲပေါ်ဆောင်ရွက်နိုင်ရန်အားလုံးခေါ်ဆိုင်ကျိုးပန်းဆောင်ရွက်ရေးနိုင်ငံရေးသွေးနွေးပွဲများမှတစ်ဆင့်သာဝရငြိမ်းချမ်းရေးပန်းနိုင်မှုရောက်ရှိအောင်ပြည်ထောင်စုတိုင်းရင်းသားအားလုံးမှနိုင်ငံတော်နဲ့အတူပူးပေါင်းပါဝင်စီးပွားရေးအဓိကမောင်းနှင်အားဖြစ်ပြီးပုံမှန်ကဓာတ်လောက်အားပေးမြင့်တင်ခြင်းဖြင့်ဤသူများ၏လူမှုစည်းဝါးကတိုးတက်ကောင်းမွန်အောင်ဝိုင်းဝန်းကြိုးပမ်းဆောင်ရွက်ရေးလိုကိုတိုင်းသာပြည်သူတရားလုံးကအလေးနဲ့ခံယူတဲ့ခိုင်မာသည့်စံရိတ်ဖြတ်ခြင်းပူပေါင်းပါဝင်အကောင်အထည်ပေါ်ဆောင်ရွက်ကြရန်ယနေ့ကြရောက်ပြီးနှစ်90ပြည့်လွတ်လပ်ရေးနှင့်ခါသမျှတွင်တိုက်တွန်းလို့တော်လိုက်ရပါသည်
သမရဦးတင်ကျော်ပေးပို့တဲ့တဝင်းလွှာကိုနိုင်ငံတော်မှာကျင်းပမယ်အနှစ်90ပြည့်လွတ်လပ်ရေးအခမ်းအနားတွေမှာဖတ်ကြားမှာဖြစ်ပါတယ်။ရှမ်းပြည်နယ်နောင်ချုံမှာကျင်းပမယ်လွတ်လပ်ရေးနေ့အခမ်းအနားမှာလည်းသမရဦးတင်ကျော်ပေးပို့တဲ့လွတ်လပ်ရေးနေ့တဝင်းလွှာကိုဖတ်ကြားဖို့ရှိကြောင်း NLD လွှတ်တော်အမတ်လည်းဖြစ်ဗဟုအလုံးမှုဆောင်ကော်မတီဝင်လည်းဖြစ်တဲ့ဦးထွန်းထွန်းဟိန်က VOE ကိုပြောပါတယ်။ NLD အစိုးရလက်ထက်လွတ်လပ်ရေးနေ့အခမ်းအနားကျင်းပတဲ့အနှစ်သာရနဲ့ပတ်သက်လို့သူကအခုလိုတက်ဆက်ထဲပြောပါတယ်
။နော် energy ဆိုတဲ့ထက်မှာတော့ကျွန်တော်တို့ကပါလို့ဆိုရုပ်ပိုင်းဆိုင်ရာရောစိတ်ပိုင်းဆိုင်ရာရောပေါ့နော်။ဒါလွတ်လာအောင်လို့ဒါကျွန်တော်တို့ယူစားလာတာကျွန်တော်တွေ့ပါတယ်ခင်ဗျာ တနည်းအားဖြင့်ဆိုဥပဒေကြောင့်ကြည့်မယ်ဆိုလို့ရှိရင်ရင်းတော့ကျွန်တော်ရေးပေါ်စီမံမှုဥပဒေလို့အဲနောက်ပုဂ္ဂိုလ်ဆိုင်ရာကျွန်တော်လွတ်လပ်မှုဥပဒေလို့ဘာလို့ညာလို့ကျွန်တော်ဒီရေးပေါ်ဆိုင်ရာဥပဒေဆိုပြီးမှကျွန်တော်တို့ကဒါနိုင်ငံသားအခွင့်အရေးတွေကိုကျွန်တော်ပြည်ပြည်သားစီရင်ကြတယ်ဆိုပြီးတော့ကြိုတင်ရကြတယ်ဆိုကျွန်တော်တစ်ချက်လိုက်တာရှိတယ်လို့ထို့သူပဲကျွန်တော်တို့ဒါပုဂ္ဂိုလ်ဆိုင်ရာကျွန်တော်လွတ်လပ်မှုနဲ့လုံခြုံမှုပေးရမယ်ဆိုလို့ကျွန်တော်ဟိုကျွန်တော်တို့ကဥပဒေပြင်ကြားထားတာရှိတာပေါ့လေဟုတ်ဒီပဲကျွန်တော်တို့ကဖြစ်လို့ဆိုရင်ငင်းချမ်းရေးဘက်ကလည်းကျွန်တော်တို့ကအများကြီးစောင့်ကြည့်လာရှိပါတယ်ဒီ2015ရွေးကောက်ပွဲမှာကျွန်တော်တို့ဒီရွေးကောက်ပွဲရှင်းရဆန်းပေါ့လေကျွန်တော်တို့အဲဒီမှာ manifesto မှာကျွန်တော်ပြောသလိုပဲတရားဥပဒေစိုးမှုကြီးနောက်ကကျွန်တော်တို့ကဖြစ်လို့ဆိုရင်ဒီငင်းချမ်းရေးပေါ့လေနော်ကျွန်တော်ဒါကြီးရောကျွန်တော်ပုံပြီးစောင့်ကြည့်လာတွေ့ပါတယ
်စစ်ဆိုးရလက်ထက်ကလွတ်လပ်ရေးနေ့အခမ်းအနားတွေကိုအကန့်အသတ်နဲ့ကျင်းပခဲ့ပေမဲ့2010ရွေးကောက်ပွဲနောက်ပိုင်းသမရဦးသိန်းစိန်ဦးဆောင်နဲ့အရက်သားတစ်ပိုင်းအစိုးရတက်လာပြီးတဲ့နောက်နိုင်ငံတော်ဝန်လွတ်လပ်ရေးနေ့အထိမ့်မဲ့အခမ်းအနားတွေကိုခန့်ခန့်နာနာစတင်ကျင်းပခဲ့ပါတယ်။လက်ရှိတောင်ဆန်းစုကြည်ဦးဆောင်နဲ့ NLD အရက်သားအစိုးရလက်ထက်မှာလည်းလွတ်လပ်ရေးနေ့ဂုဏ်ပြုတဲ့အနေနဲ့ပြည်ခုံပြည်အားကစားပြိုင်ပွဲတွေအခြားပျော်ပွဲရှင်ပွဲတွေနဲ့ဖျော်ဖြေပွဲတွေကိုမြို့တိုင်းရွာတိုင်းမှာစီကားတိုက်မြိုက်စွာကျင်းပကြမှာဖြစ်ပါတယ်ရှင်။
အနှစ်90ပြည့်မြန်မာလွတ်လပ်ရေးအနေအခမ်းအနားကိုမြန်မာပြည်ထောက်မှကျင်းပနေတဲ့အကြောင်းမှအင်ဂျင်နဲ့ပြောပြသွားတာဖြစ်ပါတယ်။သောတာရှင်များခင်ဗျာပြီးခဲ့တဲ့နှစ်အကြမ်းဖက်တိုက်ခိုက်မှုများဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်မောင်တော်မြို့နယ်အတွင်းမှာစိုက်ပျိုးရေးဆက်မှုစုံတစ်ခုပြုလုပ်ဖို့အတွက်ပြင်ဆင်နေပါတယ်။ဒါပေမဲ့လည်းလုပ်ငန်းပိုင်းမှာလုတ်ကင်နိုင်မဲ့လူအားရှားပါမှုတွေရှိနေတယ်လို့စိုက်ပျိုးရေးဘိုင်းမှာလည်းဤပညာပံ့ပိုးမှုအားနည်းနေတာကြောင့်အခက်အခဲတွေရှိနေတယ်လို့ဒေသခံတွေကပြောပါတယ်။ VOA သတင်းတောက်မတ်မီခသတင်းပေးပို့ထားတာကိုနားဆင်ပါခင်ဗျာ။
မောင်နှောမြို့နယ်မှာနှွေစပါးကိုမြောက်ပိုင်းကျေးရွာတွေဘက်မှအများဆုံးစိုက်ပျိုးပါတယ်တဖက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကကုန်သွယ်ရမှာလဲလေယာထွက်ကုန်ပစ္စည်းတင်ပို့မှုကအများဆုံးဖြစ်တယ်လို့ကုန်သွယ်ရေးဦးစီးဌာနကထုတ်ပြန်ထားတဲ့စာရင်းတွေကဖော်ပြနေကြပါတယ်ရခိုင်ပြည်နယ်ဖွံ့ဖြိုးရေးအတွက်ဆိုးရဘက်ကစီးပွားရေးတိုးတက်ဖို့ရည်ရွယ်ကစီးပွားရေးဇုံတွေဖော်ထုတ်လာတာတွေရှိပါတယ်ဒီတစ်ခါမှာတော့စိုက်ပျိုးရေးဇုံတစ်ခုလုပ်ဖို့ပြင်ဆင်နေတာပဲဖြစ်ပါတယ်လက်ရှိစိုက်ပျိုးရေးဆောင်လုပ်ဖို့ပြင်ဆင်နေတာမှာလုပ်ငန်းပိုင်းမှာပါဝင်လှုပ်ဆောင်နိုင်မဲ့လှုပ်သားအင်အားရှားပါးမှုပြဿနာကြုံတွေ့နေရတာဖြစ်ပါတယ်။ဒီစိုက်ပျိုးရေးဆောင်ကိုကိုရီးယားနိုင်ငံဘက်ကရင်းနှီးမြှုပ်နှံမှုပြင်ဆင်နေတယ်လို့ကနဦးသတင်းအရသိရပါတယ်။လက်တလုံးမှာတော့စိုက်ပျိုးရေးဆောင်မှာလုပ်ကင်ဖို့အလုတ္တမရှားပါးမှုပြဿနာတစ်ခုဖြစ်နေတယ်လို့ဆိုလာသူကတော့စိုက်ပျိုးရေးဆောင်လုပ်ဖို့အတွက်ပြင်ဆင်နေတဲ့လုပ်ငန်းရှင်ဦးလာကျော်ဝင်းပါ
ဒီဝင်လုံးကအခက်ကြီးဆိုတာကတော့အခုလိုစီမံရတဲ့အခါမှာကတော့လေဘာအခက်ကြီးဆိုတာအများကြီးဖြစ်ကြတယ်။အခုကဒီ application နဲ့ပတ်သက်ပြီးတော့အခုမှကတော့ plan လေးချထား။နိုင်ငံတဖွဲ့ဆိုဖို့ product တွေအတွက်ကတော့ဒီ Korea နဲ့ပတ်သက်ပြီးတော့လေ Korea ကဘက်က Ocean ဆိုတဲ့ company နဲ့နေပြီးတော့နေအကနဲ့တော့3500ဆက်ပြေးစုံလေးတစ်ခုလုပ်ဖို့အတွက်လေဆက်ပြေးဟိုလုပ်ငန်းကိုတစ်ခုလုပ်ဖို့အတွက်စီစဉ်နေကြရတာ။လေဘာအခက်ကြီးဆိုတာကညီမရဲ့အတုံးတန်းလေဘာ fees ကကတော့ရခိုင်မှာဒီတော့ကနေပြီးတော့ကြက်နာတွေဖြစ်ခဲလို့နေပြီးတော့အခုကလို့ဒီပါချားကြတာပေါ့နော်စေယုံတို့ယုံတယ်လည်းမရှိဘူးဘာမှလုပ်မယ်ခွင့်မရှိတော့ရခိုင်ကလူမျိုးတွေကတော့မလေးရှားတော့ဒီနိုင်ငံရဲ့ချမှာဆောပြီးတော့လုပ်လို့ကြတယ်ခုကတကယ်ကိုဝန်ကြီးရောင်းတဲ့ဖြစ်ပြန်လေးပေါ့အဲ့ဒါကြောင့်ဒီပါလို့လုပ်ကမှနည်းနည်းရှားရှားလာတာပေါ့နော်ကျန်တဲ့အခက်အခဲဘာမှမရှိဘူးမှာအခုကလုံးရတာအရန်ပြန်တယ်ရွေးတယ
်အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပြီးနောက်ပိုင်းလေယာစိုက်ပျိုးထုတ်လုပ်သူတွေဘက်မှာသူရင်းငါလို့ခေါ်တဲ့စပားစိုက်ပျိုးရိတ်သိမ်းပေးနိုင်တဲ့နေစားလုပ်သားရှားပါမှုပြဿနာဟာလည်းတော်တော်လေးအခြေအနေဆိုးရွားစွာကြုံတွေ့နေရပါတယ်။ဒီပြင်စိုက်ပျိုးရေးပိုင်းဘက်မှာလည်းနီးပညာပံ့ပိုးမှုအားနည်းနေတာကြောင့်အခက်အခဲတွေရှိနေတယ်လို့ရခိုင်တောင်သူလယ်သမားတမတ်ကအကြံပေးဥဖေသိန်းကဆိုပါတယ်။
ကျွန်တော်တို့ကအဲ့ဒီမှာကအဓိကကုန်ထုတ်ဆောင်အားစုဖြစ်တာကမွတ်စလင်တွေဗျ။ဒီလိုကတို့က majority အနေနဲ့90%ကနေနေတိုင်းလူကန်စားတော့ကြလားအဟောဘွားလေယာစိုက်ပျိုးရေးလုပ်ငန်းကိုလူကန်စားတော့ကြရဲအဲ့ဒီလူတွေကမရှိတော့တဲ့ချိန်မှာဒီဟောဘွားပြဒီကောဘွားဆယ်လပတ်စိုက်ပျိုးထုတ်လုပ်မှုကနေစပြီးတော့ဟင်းဒီရစိုက်ပျိုးထုတ်လုပ်မှုအကုန်လုံးညီပါရက်ဆိုင်နေတဲ့ဘောဖြစ်နေတယ်။နောက်ပြီးဌာနတွေကလည်းအထူးပရိုဂရမ်တစ်ခုအနေနဲ့လေယာစိုက်ပျိုးရေးမြင့်တင်ဖို့အတွက်စက်မုံးတွေကအစားထိုးပေါ့နော်စိုက်ပျိုးထုတ်လုပ်မှုကိုလုတော့မယ်ဆိုရင်တော့ဒါမကြတော့ကာလတစ်ခုမှအခြေအနေတစ်ခုကပြန်လေပြီးတော့ကုန်ထုတ်လို့မှာပေါ်လာနိုင်လေလို့ယူဆရတယ်ခင်ဗျာ။စီမီမကင်ဖာမင်းတော့အမယ်အဲ့ဒီအတွက်ဒီနိုင်ငံတော်ကဒါအထူးပရိုဂရမ်တစ်ခုနေနဲ့လှုပ်ဆောင်ပေးဖို့လိုမယ်ဗျာ
။လက်ရှိမောင်နှောနယ်စပ်ဒေသမှာတော့လေယာလုပ်ငန်းလုတ်ကင်နဲ့လှုပ်သားရှားပါနေပြီးတရက်အလုတ်သမားတဦးရဲ့ဇယိတ်ဟာက ချက်တောင်းဝင်းကျင်ခက်ရှိနေကအရင်ပေးရတဲ့ဈေးထက်ထဝက်ခန့်ဈေးတက်သွားတယ်လို့တောင်သူတွေကပြောပါတယ်ဒီလိုအခက်ခဲတွေကြုံနေရပေမဲ့နေဆက်ကုံတွယ်စီစဉ်မှုတင်ပို့မှုတွေကတော့ပုံမှန်အတိုင်းကောင်းနေသေးတယ်လို့ရခိုင်ပြည်နယ်ကုံတွယ်ဦးစီးဌာနကဦးစီးမှုကဆိုပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကကုံတွယ်တာမှာစည်ရင်းတွေအရာလေယာထွက်ကုန်ပစ္စည်းတင်ပို့မှုပြီးရင်ရေထွက်ကုန်တင်ပို့မှုကဒုတိယအများဆုံးဖြစ်ပါတယ်လက်ရှိကုံတွယ်မှုပိုင်းနဲ့ပတ်သက်ပြီးကုံတွယ်ရေးဦးစီးဌာနကဦးစီးမှုဦးချိုထွေးကခုလို VOA ကိုပြောဆိုခဲ့ပါတယ်
အွန်လမှုအခြေအနေကကျွန်တော်တို့ဟိုတိကမှုမရှိဘူးဗျ။နေဆက်ကုန်သမှုလုပ်ငန်းမှာကလက်တလောအခြေအနေကကောင်းနေတယ်။အရေးကြီးဖြစ်ခဲ့လို့ဒါကျွန်တော်တို့ကဟိုအနေမြေမတည်ငြိမ်တဲ့အခြေအနေရပဲကျွန်တော်တို့ကာလာလေးတစ်ခုမှပဲရက်သွားတာပေါ့ဗျာ
။
ဒီ49ရက်လောက်ပဲကျွန်တော်တို့ရက်သွားတာရှိတယ်။အယောင်းဝယ်စာချုပ်ချုပ်ပြီးတော့ထပ်လုပ်တဲ့လုပ်ငန်းတွေအရယနေ့အချိန်ဒီဟာကျွန်တော်တို့မျှော်မှန်းထားတဲ့ပမာဏထက်ကိုပုံမူပြီးတော့ကျွန်တော်တို့ကုံတွယ်ဆောင်ရနိုင်လည်းရှိပါတယ်
။မောင်နှောဒေတာအပါဝင်ရခိုင်ပြည်နယ်ဖွံ့ဖြိုးရေးအတွက်အစိုးရဘက်ကပံ့ပိုးမှုတွေလုပ်ခဲ့ပေမဲ့ပြီးခဲ့တဲ့နှစ်အကြမ်းဖက်တိုက်ခိုက်ခံရမှုဖြစ်ပွားပြီးတဲ့နောက်မှာတော့လုံသားရှားပါမှုပြဿနာကိုစိုးရွားစွာကြုံတွေ့နေရတာကြောင့်ဒေတာဖွံ့ဖြိုးရေးလုပ်ငန်းလှုပ်ဆောင်တာမှာနှောင့်နှေးမှုတွေရှိနေတယ်လို့ဒေတာကံတွေကတော့ဆိုကြပါတယ်ရှင
်။သရရှင်များရှင်2018နှစ်သစ်အစမှာပဲရန်ကုန်မြို့နယ်မှာလူငယ်တအူးကိုအုပ်စုနဲ့ရရကနေတိတ်ဆုံးခဲ့တဲ့အဖြစ်နဲ့ကြုံခဲ့ရပါတယ်။ဒီလိုဝမ်းနည်းစရာဖြစ်ရမျိုးတွေမြန်မာနိုင်ငံမှာဘလောက်များများကြုံနေရပါလဲ။အကြီးတန်းတဲ့ဒီလိုဖြစ်ရမျိုးတွေကိုဘယ်လိုဟန့်တားနိုင်မလဲဆိုတာကိုစနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။မြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးရေးအခြေအနေနဲ့ပတ်သက်လို့သရရှင်တွေရဲ့အတွေ့အကြုံတွေပဲဖြစ်ဖြစ်သဘောထားအမြင်တွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်ကြတဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားလို့ရပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ။
တိုက်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးလိုသူတွေ VOA ကိုအချိန်မီဆက်သွယ်ကြဖို့ထပ်မံတိုက်တွန်းအပ်ပါတယ်ခင်ဗျာ။အခုတော့နိုင်ငံတကာသတင်းလွှာတွေကိုဆက်ရအောင်ပါ။တောင်နဲ့မြောက်ကိုရီးယားအရာရှိတွေရဲ့တွေ့ဆုံဆွေးနွေးပွဲတွေဟာကင်ဂျွန်းအစိုးရရဲ့နျူကလ িয়ার လက်နက်စမ်းသပ်မှုတွေကိုရပ်တန့်စေမှာမဟုတ်ဘူးလို့တောင်ကိုရီးယားအခြေစိုက်နိုင်ငံရေးအကြီးအကဲတွေကထောက်ပြကြပါတယ်။နိုင်ငံကပြောကြားတဲ့နှစ်တကူမင်ကွန်းနဲ့မှမြောက်ကိုရီးယားခေါင်းဆောင်ကမြောက်ကိုရီးယားအစိုးရအနေနဲ့တွေ့ဆုံဆွေးနွေးဖို့တကားဖွင့်ထားတဲ့အကြောင်းဆွေးနွေးပွဲကနေထွက်လာတဲ့ရက်လက်ပေါ်မှာအခြေခံပြီးတော့တောင်ကိုရီးယားမှာဖေဖော်ဝါရီလကျရင်ကျင်းပမယ့်ဆောင်းရာသီအိုလံပစ်ပြိုင်ပွဲမှာမြောက်ကိုရီးယားဘက်ကအားကစားသမားနှစ်ဦးပါဝင်ရှင်ပြိုင်ခွင့်ပြုဖို့သွားမယ်ဆိုပြီးတော့ပြောလိုက်ပြီးတောင်ကိုရီးယားဘက်ကတော့လာမယ့်ဇန်နဝါရီလ9ရက်နေ့မှာကိုရီးယားနှစ်နိုင်ငံအဆင့်မြင့်ခေါင်းဆောင်တွေဆွေးနွေးကြဖို့ကမ်းလှမ်းလိုက်ပါတယ်။ဇလာတီကာဟုတ်သတင်းပေးပို့ထားတာကိုကိုအောင်ကတင်ပြပေးပါလိမ့်မယ်။
မြောက်ကိုရီးယားနိုင်ငံကစကိတ်အားကစားသမားနှစ်ဦးဟာလာမယ့် 2018 ဆောင်းရာသီအိုလံပစ်ပြိုင်ပွဲမှာပါဝင်ရှင်ပြိုင်မှုအဆင့်သင့်ရှိနေပေမဲ့မြောက်နဲ့တောင်ကိုရီးယားနှစ်နိုင်ငံကြားအဆင့်မြင့်ခေါင်းဆောင်တွေရဲ့ဆွေးနွေးပွဲရလဒ်တွေကသူတို့အနေနဲ့ပါဝင်နိုင်ခွင့်နဲ့ပတ်သက်ပြီးအဆုံးဖြတ်ပေးမှာပါ။မြောက်ကိုရီးယားနိုင်ငံဘက်ကတော့အဲ့ဒီအားကစားသမားတွေကိုပါဝင်ရှင်ပြိုင်ခွင့်ပြုမယ်ဆိုတာမျိုးအရေးအမွက်ပြောဆိုထားပြီးတွဲဆုံဆွေးနွေးဖို့တောင်းဆိုထားပါတယ်။တောင်ကိုရီးယားကလည်းမြောက်ကိုရီးယားအားကစားသမားတွေပါဝင်ရှင်ပြိုင်ဖို့အင်္ဂါနေ့ကတိုက်တွန်းထားပါတယ်။တောင်ကိုရီးယားသမ္မတမွန်ဂျေအင်ကမြောက်ကိုရီးယားရဲ့တုံ့ပြန်မှုနဲ့ပတ်သက်ပြီးအခုလိုပြောရတယ်
။ဘုခန်ကင်ဂျင်ဝန်ဝန်ကြောင်ကြီး
ပျုံချန်းအိုလံပစ်ပြိုင်ပွဲကိုအားကစားသမားတွေဆလုဖို့နဲ့ကိုရီးယားကျွန်းဆွယ်ကထိပ်တန်းအဆင့်မြင့်ခေါင်းဆောင်တွေအနေနဲ့တွေ့ဆုံဖို့နှစ်တကူမိန်ကွန်းတွင်ထည့်သွင်းပြောဆိုခဲ့တဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်းအွန်ရဲ့ဆန္ဒကိုကြိုဆိုပါတယ်။အိုလံပစ်ပြိုင်ပွဲကနေတဆင့်ကိုရီးယားနိုင်ငံဆက်ဆံရေးတိုးမြင့်သွားဖို့ကျွန်တော်တို့ရဲ့အဆွေပြုချက်ပေါ်တုံ့ပြန်လိုက်တာလို့ပဲယုံကြည်ပါတယ်။
နိုင်ငံရေးဆက်ကြားကပန်မုံဂျုံရွာမှာနှစ်ဖက်နိုင်ငံကအစင်းမြင့်ကိုယ်စားလှယ်တွေတွေ့ဆုံဖို့တောင်ကိုရီးယားဘက်ကကမ်းလှမ်းထားတာဖြစ်ပြီးဒီလိုတိုးတက်လာတဲ့အခြေအနေအပေါ်တရုတ်နိုင်ငံကလည်းကြိုဆိုပါတယ်တရုတ်နိုင်ငံသားရေးဌာနပြောခွင့်ရဂန်ရှောင်းက
ဝမ်注意到朝韩两国领导人就
ကိုရီးယားကျွန်းဆွယ်ကအခြေအနေနဲ့ပတ်သက်ပြီးတရုတ်နိုင်ငံအနေနဲ့ကြိုဆိုပါတယ်ဒါအပြင်မြောက်နဲ့တောင်ကိုရီးယားဆိုရာတွေအနေနဲ့အားကစားပွဲကိုတုံးချပြီးနှစ်ဖက်ဆက်ဆက်ရေးတိုးမြင့်ကြဖို့ကိုရီးယားကျွန်းဆွယ်ကတင်းမာနေတဲ့အခြေအနေကိုရှင်းချပြဖို့နဲ့နျူကလ িয়ার ကင်းစင်တဲ့ဒေတာအပြည့်ကြိုးပမ်းဖို့အကူအညီပံ့ပိုးပေးသွားပါမယ်
။မြောက်ကိုရီးယားအနေနဲ့အားကစားသမားတွေဆီလွတ်ကောင်းဆဲလွတ်မှာဖြစ်ပေမဲ့မစ်ဆိုင်တုံးကြီးစမ်းသပ်တာမျိုးကိုတော့ရက်ဆိုင်မှာမဟုတ်ဘူးလို့တောင်ကိုရီးယားအကြီးအကဲတွေကခံမှန်းပါတယ်။မူဝါဒရေးရလေ့လာရေးအဖွဲ့ Asian Institute ကဂိုမြောင်ညွန့်က
the mood around the Korean Peninsula stays neutral to negative.
North Korea နဲ့ပတ်သက်ပြီး nuclear ရှင်းလင်းရေးဇုန်ဖြစ်ဖို့ဟာလည်းဆွေးနွေးရမယ့်ထိပ်ပိုင်းကအကြောင်းအရာတွေထဲမှာပါနေသေးပါ။အဲ့လိုဆိုရင်တော့အားကစားပြိုင်ပွဲမှာ North Korea ပါဝင်ဖို့မလွယ်ပါဘူး။
ကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတ Nikki Haley ကလည်းမြောက်ကိုရီးယားအနေနဲ့နျူကလ িয়ার ပိုင်ဆိုင်ခွင့်ကိုလက်သင့်ခံမှာမဟုတ်ဘူးလို့အင်္ဂါနေ့ကပြောပါတယ်
။ As we hear reports that North Korea
မြောက်ကိုရီးယားဟာမီဆိုင်တုံးထပ်မံဆန်တာဖို့ပြင်ဆင်ကောင်းပြင်ဆင်နေတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေပေမဲ့အဲ့ဒီလိုဖြစ်မလာဖို့မျှော်လင့်ပါတယ်။တကယ်လို့ထပ်ပြီးတော့ဆန်တာမယ်ဆိုရင်တော့မြောက်ကိုရီးယားအစိုးရပေါ်ပို့ပြီးတော့ပြင်းထန်တဲ့အရေးယူဆောင်ရွက်မှုတွေလုပ်သွားမှာပါ။ရှင်ကျေးတဲ့ကဘာကြီးအနေနဲ့လက်တွဲညီညီနဲ့အတူရပ်တည်ပြီးနျူကလ িয়ার လက်နက်ပိုင်ဆိုင်မှုကြိုးပမ်းနေတဲ့နိုင်ငံကိုသတိကြီးကြီးနဲ့စောင့်ကြည့်သွားပါမယ်
။နိုင်ငံတကာရဲ့ပိတ်ဆို့တံခတ်မှုတွေကိုတုံ့ပြန်အန်တုတဲ့အနေနဲ့မြောက်ကိုရီးယားနိုင်ငံဟာမစ်ဆိုင်းတုံးဆက်လက်ပြီးတော့ဆန့်သက်နေပါရဲ။ဆောင်းအာဒီအိုလံပစ်ပြိုင်ပွဲကျင်းပမယ့်ဖေဖော်ဝါရီလလောက်မှာတော့မြောက်ကိုရီးယားအနေနဲ့မစ်ဆိုင်းတုံးနဲ့ဆက်လက်ဆန့်သက်တာမျိုးမလုပ်ဖို့တောင်ကိုရီးယားအနေနဲ့ကြိုးပမ်းအားထုတ်နေတာပါခင်ဗျာ
။ကိုအောင်ပါအီရန်နိုင်ငံမှာတော့ဒီဇင်ဘာမှာစတင်ခဲ့တဲ့ဆန္ဒပြပွဲတွေကြောင့်လူ20ကျော်တေဆုံးပြီးတော့400ကျော်ဖမ်းဆီးခံထားရပြီးဖြစ်ပါတယ်ဆန္ဒပြပွဲတွေဆက်ပြီးတော့ဖြစ်ပွားနေမယ်ဆိုရင်ဒေသတွင်းအကျိုးတရားမှုတွေကြီးကြီးမားမားရှိလာနိုင်တယ်လို့အခဲခတ်သမားတွေကတွေ့ကြပါတယ် VOA သတင်းတောက်ဟက်တာမတ်ဒော့အီရန်နိုင်ငံခါဒက်စတန်ဒေသကနေပြပို့ထားတဲ့သတင်းလွှာကိုဦးကျော်စန်တာကပြောပြပါလိမ့်မယ
်ဆန္ဒပြသမားတွေကမှားယွင်းတဲ့စီမံခန့်ခွဲမှုဆွေမျိုးသားချင်းကောင်းစားရေးနဲ့ခြားစပ်ပစ္စည်းမှုတွေကိုရပ်ဆိုင်ဖို့တောင်းဆိုနေကြတယ်ဆိုပေမဲ့ဒီအီရန်ဆန္ဒပြပွဲဟာမကြသေးမီရက်တွေအတွင်းမှာတော့အစိုးရဖြုတ်ချရေးဒီဥတီလာတဲ့သဘောတွေ့ရပါတယ်။2009တုန်းကရွေးကောက်ပွဲကိုမကျေနပ်လို့ပေါ်ပေါက်ခဲ့တဲ့လူလူဆန္ဒပြပွဲတုန်းကလို့ပြတ်သားတဲ့ခေါင်းဆောင်မှုတော့မရှိပါဘူး။အစိုးရကိုပြင်းပြင်းထန်ထန်ဝေဖန်လေးရှိရတက်ကြွလှုပ်ရှားသူတွေကလည်းဒီချိန်မှနှုတ်ဆက်နေကြသေးပါ။ဟိုတုန်းကလို့အစင်အဟုန်မျိုးနဲ့ဆက်လက်ဖြစ်နေအောင်မလားဆိုတာလည်းမသိကြသေးပါဘူး။နယူးယောက်တက်သူကအဝေးရောက်အီရန်သူတွေစီအရရှ်အဇစ်ကတော့ဆိုရင်စိတ်တဝဲနဲ့မျောလင်းနေပါတယ
်ကျွန်တော်ရင်ထဲမှာတော့မျောလင်းချက်တချို့တပွဲရှိနေပါတယ်အဖိနှိတ်ခံနေနိုးထလာတာကိုတွေ့နေရပါတယ
်2009တုန်းကဆန္ဒပြပွဲဟာလက်နက်ချီပြီးကြံမြင့်ခဲ့ပါတယ်လူမျိုးရေးတပ်ဖွဲ့ဝင်တွေကပြစ်ခတ်နှိမ်နှင်းပြီးရွေးကောက်ပွဲရလဒ်ကိုဆက်လက်အတည်ပြုခဲ့ကြတာပါအဲအခုဒီချိန်မှာတော့လူဦးရေအဖြစ်တစ်လောက်မများလှပေမဲ့ကူးဆက်ပြန့်နှံ့တဲ့မြို့အရေးတွေကပူများလာပါတယ်ချင်းနေမှာပဲအီရန်နိုင်ငံဟာဆာဒီအရေဗျာ၊ဆီးရီးယား၊ယေမန်နိုင်ငံတို့မှကိုယ်စားပြုအဖွဲ့ရာတစ်ဆင့်စစ်ပွဲတွေဆင်နွှဲနေပြီးအစ္စရေးရဲ့အဓိကရန်ဘက်ဖြစ်တဲ့လက်ဘနန်ကဟက်ဇဘောလာစစ်သွေးကြွတွေကိုလည်းထောက်ပံ့နေပါတယ်။ဒါ့အပြင်အီရတ်နိုင်ငံအတွင်းမှလည်းအဓိကပါဝင်ပတ်သက်နေပြန်ပါတယ်။ဒါကြောင့်လဲအီရန်ပြည်တွင်းနိုင်ငံရဲ့အခြေအနေဟာဒေသတွင်းနေရာအနှံ့အကျိုးသက်မှုရှိနိုင်ပါတယ်။အီရန်လမ်းမပေါ်ကအကြမ်းဖက်မှုပဋိပက္ခတွေဟာဒေသတွင်းနေရာတချို့ကိုချင်းချောက်နေတယ်လို့Sweden lunch tag သူအကြီးတန်းသူတွေ Josepha Ivanka Vassals ကသုံးစားပါတယ်
။အစိုးရလက်ထက်နဲ့သွေးထွက်တန်ယူမှုတွေများပြားလာမဲ့အခြေအနေရှိနေပါတယ်။တကယ်ဖြစ်လာခဲ့ရင်ငကိုကားမှမတီးမငိမ့်နဲ့အနေရရှိနေတဲ့ဒေတာတွင်ကူးဆက်ပြီးတော့နောက်ထပ်ပောက်ကွဲနိုင်တဲ့အခြေအနေပေါ်ပေါက်လာနိုင်ပါတယ်
။ Iran သမ္မတ Hassan Rouhani ကတွတ်တက်တဲ့အယူဆရှိသူလို့ယူဆခြင်းခံရတဲ့အပြင်ရွေးကောက်ခံတက်လာတဲ့သမ္မတတူဖြစ်ပါတယ်။ဒီလူလူအနေနဲ့မကျေနပ်ချက်တွေကိုဖော်ထုတ်ပြောဆိုခွင့်ရှိတယ်လို့လည်းပြောခဲ့မှုပါတယ်။ဒါပေမဲ့အခုတကြိမ်ဆန္ဒပြပွဲကိုတော့သူကအရေးတကြီးလို့သတ်မှတ်တာမတွေ့ရပါဘူး
။ကျွန်တော်တို့ရဲ့ကြီးမြတ်တဲ့နိုင်ငံဟာဒီလိုပြဿနာမျိုးအရင်ကလည်းအများအပြားကြုံခဲ့မှုပါတယ်။အေးစေးစေးပြေလည်သွားတာကြီးပါပဲ။ဘာမှအရေးတကြီးမဟုတ်ပါဘူး
။အခြားသောအီရန်ခေါင်းဆောင်တွေကတော့ဆန္ဒပြပွဲနဲ့ဆက်ဆက်ပြီးဖမ်းဆီးထားသူတချို့စေတမ်းခံရနိုင်တယ်လို့ပြောနေကြပါတယ်။အမေရိကန်မဟာဗျူဟာလေးလာရေးနိုင်ငံတကာဌာနညွှန်ကြားရေးမှူးမတ်ဖစ်စ်ပက်ထရစ်ကလည်းဒီဆန္ဒပြမှုတွေဟာလက်တလောအကျိုးသက်ရောက်မှုရှိလာမှာမဟုတ်ဘူးလို့ယူဆနေပါတယ်
။အာဏာပိုင်တွေအနေနဲ့တရားစီရင်ရေးနဲ့ဆက်သွယ်ရေးကွန်ရက်တွေကိုရောလုံခြုံရေးတပ်ဖွဲ့တွေအားလုံးနဲ့တကွတခြားအာဏာအရင်းမြစ်တွေအားလုံးကိုအပြည့်အဝချုပ်ကင်ထားတာဖြစ်ပါတယ်။အခုချိန်ထိတော့အဲ့ဒီရန်ညားတွေကိုထုတ်မသုံးသေးပါဘူး။ဒါပေမဲ့သူတို့အာဏာထိန်းချုပ်မှုကိုချင်းချောက်လာပြီလို့ခန်းစားမိရင်တော့လည်းနေလိမ့်မှာမဟုတ်ပါဘူ
းတချို့ကတော့ဒီအီရန်ဆန္ဒပြပွဲဟာအီရန်ပြည်သူတွေအနေနဲ့ဒီမိုကရေစီတောင်းဆိုတဲ့ဆန္ဒပြခြင်းသာဖြစ်ပြီးတော်လှန်ရေးလုပ်နေကြတာမဟုတ်ဘူးလို့သုံးသပ်နေကြပါလေခင်ဗျာ
ဒီ OA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်းပါခင်ဗျာ။တော်တာရှင်တို့အခုနားဆင်နေရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့ကြာတာပတိနေ့မနေ့ဖက်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။လိုင်းဒိုမီတာ32 40တို့အပြင်လိုင်းလက်မီတာ190 kilohertz 1505ပါတိုးချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယနိုင်ဝက်အစီအစဉ်မှာကမ္ဘာသတင်းမီဒီယာတွေဘောကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြချက်အင်္ဂလိပ်စာသင်ခန်းစာသူယုံကြည်အားစတဲ့ကဏ္ဍတွေနဲ့အတူ
2019ကဒီမြန်မာနိုင်ငံအတွက်အခက်အခဲတွေအကျတ်တဲတွေများခဲ့တဲ့နှစ်တစ်နည်းလို့ပြောလို့ရပါတ
ယ်ဗျာ။ဒါကတော့အပတ်စဉ်ထုတ်လွှင့်နေတဲ့မြန်မာအရေးသုံးသပ်ချက်အစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ကြရပါမယ်။အခုရင်းဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုမူလအပေါ်မပြတ်တင်ပြပြပါမယ်
။ရိုဟင်ညာအရေးကိစ္စဟာ2018ခုနှစ်အတွင်းစောင့်ကြည့်ရမယ့်ထိပ်တန်းကမ္ဘာပြဿနာ10ခုထဲမှာအပါအဝင်ဖြစ်တယ်ဆိုတဲ့ခေါင်းစဉ်နဲ့ရေးသားထားတဲ့ဆောင်းပါးကို The Frontier မြန်မာ Online မှာဖတ်ရှုရပါတယ်။2018ခုနှစ်အတွင်းစောင့်ကြည့်ရမယ့်ပြဿနာကြီး10မျိုးထဲမှာ American ပြည်ထောင်စုပါဝင်ပတ်သက်နေတဲ့မြောက်ကိုရီးယားပြဿနာ Saudi Arabia နဲ့ Iran နိုင်ငံတို့ကြားဖြစ်ပွားနေတဲ့အရေးကိစ္စတို့ပြီးရင်ရိုဟင်ညာအရေးပဲဖြစ်တယ်လို့နိုင်ငံတကာပြည်ပခစောင့်ကြည့်လေ့လာရေးအဖွဲ့ကပြောပါတယ်။အောက်ကလာနောက်ပိုင်းကဆလို့မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းကနေမွတ်စလင်6သိန်းခွဲကျော်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ရတဲ့ဖြစ်ရာဟာနှစ်နိုင်ငံစလုံးအတွက်လွန်အန္တရာယ်များတဲ့အခြေအနေတစ်ရပ်ကိုဖန်တီးလိုက်တာဖြစ်တယ်လို့ဘရပ်ဆဲလ်မှာအခြေစိုက်တဲ့ပညာရှင်အဖွဲ့ကပြောပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလမှာဒုက္ခသည်ပြန်ပို့ရေးသဘောတူလက်မှတ်ရေးထိုးခဲ့ကြပေမဲ့တကယ်တမ်းအားရစရာတိတ်မရှိပါဘူး။မြန်မာနိုင်ငံဘက်ကလူမှုအဖွဲ့အစည်းအလုံးရဲ့လုံခြုံရေးကိုပြန်ပြီးတော့နေသားကြဖြစ်အောင်လုပ်ဖို့ရိုဟင်ညာတွေကိုလွတ်လပ်စွာလှုပ်ရှားခွင့်ပြုဖို့နဲ့လူသားချင်းစာနာမှုနဲ့ဒုက္ခသည်အထောက်အကူပေးရေးအဖွဲ့တွေလွတ်လပ်စွာဝင်ထွက်သွားလာခွင့်ပြုဖို့စတဲ့အချက်တွေလုံးမပေးရင်ဒုက္ခသည်နေရပြန်ကြမှာမဟုတ်ပါဘူးမြန်မာဘက်ကကြည့်ရမယ်ဆိုရင်လေရခိုင်ပြည်နယ်မြောက်ပိုင်းမှာအစိုးရစခန်းတွေကိုဝင်ရောက်တက်ခတ်ခဲ့တဲ့အာစာလို့ခေါ်တဲ့ရိုဟင်ညာအကြမ်းဖက်အဖွဲ့တွေပြန်ပြီးတော့စူးစီးလာမှာကိုစိုးရိမ်ရပါတယ်အာစာဒါမှမဟုတ်နိုင်ငံအတီတရမရှိတဲ့အကြမ်းဖက်အဖွဲ့တွေဟာရိုဟင်ညာကြီးကိုအကြောင်းပြပြီးတော့ဥမဲ့အိမ်မဲ့ဖြစ်နေတဲ့ရိုဟင်ညာတွေကိုဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းမှာလူသစ်စုဆောင်းပြီးတော့နေဆက်ဖြတ်ကျော်တက်ခတ်မှုတွေလုပ်နိုင်တဲ့အနေအထားလည်းရှိနေပါတယ်။ဒီလိုတက်ခတ်မှုမျိုးရခိုင်ပြည်နယ်ပြင်ပမှာပြုလုပ်ခဲ့မယ်ဆိုရင်တော့မြန်မာနိုင်ငံအနှံ့မှာမွတ်စလင်တွေနဲ့ဗုဒ္ဓဘာသာဝင်တွေကြားအထူးယုံနေဖြစ်လာနိုင်တယ်လို့ ICG အဖွဲ့ကပြောတဲ့အကြောင်းရေးသားထားပါတယ်။ဆက်လက်တင်ပြချင်တာကတော့မြန်မာနိုင်ငံမှာစိုက်ပျိုးထွက်ကုန်တွေရဲ့တန်ဖိုးနဲ့ကြက်ငွေတန်ဖိုးကျဆင်းမှုကြောင့်ထိုင်းမြန်မာနယ်စပ်ကုန်သွယ်ရေးကိုထိခိုက်နေကြောင်းဘန်ကောက်ပို့သတင်းစာမှာအစဝင်းပီနစ်ဝုံရေးသားထားတဲ့စီးပွားရေးသတင်းဆောင်ပါဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်အတွင်းမြန်မာနယ်စပ်မဲဆောက်ဒေသနယ်စပ်ဖြတ်ကျော်ကုန်သွယ်မှုတန်ဖိုးဟာ10ရာခိုင်နှုန်းကျော်ကျဆင်းသွားပါတယ်။ထိုင်းနိုင်ငံတက်ခိုင်နဲ့မြဝတီမြို့နယ်ကြား2016ခုနှစ်ကကုန်သွယ်မှုပမာဏဟာဘတ်ငွေ90ဘီလီယံရှိခဲ့ပေမဲ့2019ခုနှစ်အတွင်းမှာတော့ဘတ်ငွေ80ဘီလီယံပဲရှိခဲ့တယ်လို့တက်ခိုင်ကုန်သွယ်ကြီးများအသင်းကပြောပါတယ်။စိုက်ပျိုးရေးကိုအဓိကအားထားရတဲ့မြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်အတွင်းကောက်ပဲသီးနှံတွေရဲ့ဈေးနှုန်းဟာတိတိတသာကျဆင်းသွားခဲ့ပါတယ်။မြန်မာငွေတန်ဖိုးကလည်းကျသွားတော့ဝယ်ယူအားတွေကျသွားရတာဖြစ်ပါတယ်။မြန်မာနိုင်ငံသားတွေရဲ့ငွေကြေးတုံးဆက်မှုနှုန်းအားနည်းသွားခဲ့တယ်လို့တက်ကုံတဲ့ယူမြအသင်းရဲ့အကြံပေးစုချက်တရိယတ်ဝဒနာကပြောပါတယ်။မြန်မာနိုင်ငံမှာကောက်ပဲသီးနှံစီဘာကြောင့်ကျဆင်းရလဲဆိုတာကိုသူ့အနေနဲ့တိတိကျကျမပြောနိုင်ပေမဲ့စီမံခန့်ခွဲမှုအားနည်းလို့ဖြစ်နေကြောင်းသူကပြောပါတယ်။အကောက်ခွန်ဌာနရဲ့စည်းင်းစရားတွေအရပြီးခဲ့တဲ့နှစ်နောက်ဆုံး3လအတွင်းမှာဘတ်ငွေ 15.9 ဘီလီယံရှိခဲ့ပြီးတော့2016ခုနှစ်အလားတူကာလထက်14ရာခိုင်နှုန်းကျဆင်းသွားခဲ့ပါတယ်။နောက်ဆုံး3လအတွင်းမြန်မာနိုင်ငံကနေထိုင်းနိုင်ငံကိုတင်သွင်းတဲ့ပမာဏကတော့တက်သွားပါတယ်။အရင်ကဘတ်ငွေ 1.388 ဘီလီယံရှိရာကနေ 1.168 ဘီလီယံရှိလာတဲ့အတွက် 9.4 ရာခိုင်နှုန်းတက်သွားတယ်လို့ရေးသားထားပါတယ်။အရင်ကမြန်မာနိုင်ငံကိုတင်ပို့နေရတဲ့ထိပ်တန်းထုတ်ကုန်ပစ္စည်း25မျိုးနဲ့ဇင်ခံအသုံးဆောင်ပစ္စည်းတွေရောင်းချမှုတိတိတသာထိခိုက်ခဲ့ရတယ်လို့မဲဆောက်အခွန်ဦးစီးမှုကပြောပါရတယ်။အဲ့ဒီပစ္စည်းတွေထဲမှာတော့ဝီစကီနဲ့နိုင်ငံခြားလို့အဖျော်ယမကာတွေလက်ကင်ဖုံးတွေအဝတ်ထည်တွေစက်ပျိုးရေးသုံးစစ်ပစ္စည်းတွေဖြစ်တယ်လို့ရေးသားထားပါရခင်ဗျာ။
တို့ရချင်းတို့ဆက်လက်ပြီးတော့နားဆင်ကြရမှာကတော့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ဖြစ်ပါတယ်။မ
မနေ့ကနေ့နားဆင်နေကြအမေရိကန်အီဒီယန်သုံးအင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလာတန်းကအစီအစဉ်တင်ဆက်ပေးနေပါတယ
်ဒီကနေ့မင်းတင်ပြမယ် EDM အသုံးကတော့
Once in a Blue Moon
ဖြစ်ပါတယ်စာလုံးပေါင်းက O N C E once ကတကြိမ် I N N ဒီမှာအတခု B L U E blue ကအပြာရောင် M O O N moon ကလာမင်းဆိုတော့စပိုက်ထုံရဲ့ဓာတ်ရိုက်အသေးပဲကတော့အပြာရောင်လာတစ်ချိန်ပေါ့ဒီသုံးဆင်းသက်လာတာကတော့အမေရိကန်ပြည်ထောင်စုရဲ့ပြည်နယ်တစ်ခုဖြစ်တဲ့ main ပြည်နယ်ရှိလယ်သမားတွေရဲ့မိုးလေဝသခန့်မှန်းကြီးလက်ဆွဲစာအုပ်ထဲကလို့ဆိုပါတယ်အဲ့ဒီမှာပြက်ကလေးကိုတတ်မှတ်ရမှာကျမတို့မြန်မာမှာလိုပဲလပြည်လကွေနဲ့တတ်မှတ်ရမှာလာပြည့်ကိုအနီရောင်နဲ့ဖြတ်တထားတယ်လို့ဆိုပါတယ်။လဟာတလတစ်ခါပြည့်တာများပြီမဲ့လို့လေတချို့လတွေမှာတော့ဒုတိယအကြိမ်တလထဲလနှစ်ခါပြည့်တဲ့အခါတွေလည်းရှိပါတယ်။ပထမလပြည့်ကိုအနီရောင်ခြေပြထားပြီးဒုတိယလပြည့်ကိုတော့အပြာရောင်နဲ့ခြေပြထားရကနေအပြာရောင်လဆိုတဲ့အတုံးဆင်းသက်လာတာဖြစ်ပါတယ်။ဆလိုတာကတော့တလမှာလပြည့်နှစ်ခါကြုံဖို့ကခေရင်လာတယ်လို့ once in a blue moon ဆိုတဲ့အတုံးကလေကြုံတောင့်ကြုံခဲအဖြစ်မျိုးကိုရည်ညွှန်းပြောတာဖြစ်ပါတယ်။တိတ်ကိုပြုတ်လို့ခဲလာတယ်ဆိုရင်ဒီအတုံးကိုရည်ညွှန်းအတုံးပြုတ်နိုင်ပါတယ်။ George Ruby ရဲ့ဥမာကိုနားဆင်ကြကြရအောင
်။ I like to eat out at expensive restaurants. But since I've started saving, I only eat out once in a blue moon.
ကျွန်တော်ကအကောင်စားစားတော့ဆိုင်တွေမှာထွက်စားတာကြိုက်တယ်။ဒါပေမဲ့လို့ကျွန်တော်ပတ်စံစစုကလေးကနောက်ပိုင်းမှာအပြင်တိတ်ထွက်စားခဲလာတယ်လို့အသေးပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ I like to eat out at expensive restaurants, but since I've started saving, I only eat out once in a blue moon.
တခုခုကိုကြုံတောင့်ကြုံခဲလုပ်တယ်။တော်ယုံတန်ယုံနဲ့မလုပ်ဘူး။လုပ်ခဲလာတယ်ဆိုရင်ဘယ်လိုပြောမလဲ။
Once in a blue moon.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မင်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ဒေါ်လာလာတန်စီစဉ်တင်ဆက်တဲ့ American Indian တို့အင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြရတာပါ။အခုတော့အပတ်စဉ်မြန်မာပြည်သုံးသက်ချက်စီစဉ်ကိုတင်ဆက်ပေးဖို့အချိန်ရောက်ပါပြီ။2018ခုနှစ်မှာကြီးမားပြင်းထန်တဲ့စိန်ခေါ်မှုအသားစီးတွေနဲ့ရင်ဆိုင်ခဲ့ရတဲ့မြန်မာဒီမိုကရေစီအလားအလာဟာဒီ2018နှစ်အတွင်းမှာကောင်းမွန်တွက်လက်လာနိုင်ပါသလားဘာတွေကိုအဓိကပြုပြင်ဖို့လိုအပ်နေပါသလဲမြမအရေးတုံးသက်သူဒေါက်တာရံမျိုးသိန်းနဲ့ဦးကျော်စံသာဆွေးနွေးတုံးသက်ထားတာကိုနားဆင်ကြပါခင်ဗျာ
ထောင်ဆက်နေရမြန်မာနိုင်ငံဒီမိုကရေစီအရေးအတွက်အတော်လေးအခက်အခဲတွေအတားအဆီးတွေကြုံရတဲ့နှစ်လို့ကျွန်တော်ယူဆပါတယ်ဒေါက်တာရံမျိုးသိန်းကအကြံပြင်း2018ကိုဘယ်လိုသုံးသပ်လို့ပါလဲခင်ဗျာ
2018ကဒီမြန်မာနိုင်ငံအတွက်ခက်ခဲတဲ့အချက်တဲတွေများခဲ့တဲ့နှစ်တည်းလို့ပြောလို့ရပါတယ်ဗျ။အဲဒါပေမဲ့ဒီအခက်ခဲတဲ့အချက်တဲတွေကိုစိန်ခေါ်မှုတွေကိုဖြည့်ရှင်းတဲ့နေရာမှာလည်းပဲဒီအားနည်းချက်တွေလိုအပ်ချက်တွေတော်တော်လေးကိုရှိခဲ့တယ်လို့ကျွန်တော်ကတော့မြင်ပါတယ်။ဒီအစိုးရလွှတ်တော်နဲ့အမတော်ကြားမှာပေါ့လေပူးပေါင်းဆောင်ရွက်မှုအားနည်းခဲ့တာလည်းပဲအဓိကအချက်တစ်ချက်လို့ကျွန်တော်မြင်ပါတယ်။အဲနောက်ပြီးတော့ဒီအစိုးရနဲ့လွှတ်တော်မှာပါဝင်တဲ့ပုဂ္ဂိုလ်အများစုရဲ့ဒီစွမ်းဆောင်ရည်အားနည်းချက်ပေါ့လေအဲ့ဒါကိုအကြောင်းပြုပြီးတော့ဒီအားနည်းတဲ့အစိုးရတွေလွှတ်တော်တွေဖြစ်လာတဲ့အတွက်ကြောင့်မလို့ဒီ2018ခုနှစ်မှာကြုံတွေ့ရတဲ့စိန်ခေါ်မှုတွေနဲ့ပတ်သက်ပြီးတော့တော်တော်လေးကိုဂျင်းနဲ့ကြက်ထဲရောက်ခဲ့ရတယ်လို့ကျွန်တော်ကတော့အဲ့လိုသုံးသပ်ပါတယ
်အရင်မျိုးသိန်းသုံးသပ်တဲ့အမှားပူပေါင်းဆောင်ရည်မှုနောက်တစ်ခုကတူးချင်းစွမ်းရည်အဓိကအဖြစ်အဲ့နှစ်ခုပဲဆိုရပါစို့2018ကိုကြည့်မယ်ဆိုရင်ရောအဲ့လိုအချက်တွေကိုပြင်ထိုင်မဲ့အလားလားတွေ့ပါလားခင်ဗျာကြီးရော
အဲဒီအစိုးရနဲ့လွတ်တော်ပိုင်းမှာဒီဘိုးချုပ်ကင်မှုတော်တော်လေးမြင့်မြင့်မားမားရှိနေတယ်လို့ကျွန်တော်ကတော့အဲ့လိုသုံးသပ်ပါတယ်အဲ့တော့ဒီဘိုးချုပ်ကင်မှုများလွန်းတာဟာဒီမိုကရေစီအပြောင်းလဲအတွက်ကိုဆေးမဖြစ်နိုင်ဘူးဘေးဖြစ်နိုင်တယ်လို့ကျွန်တော်ကမြင်ပါတယ်အဲ့ဒီအခါကျတော့2018ထဲမှာအစိုးရရောကျွန်တော်တို့လွတ်တော်ရောဟာဒီဘိုးချုပ်ကင်မှုတွေကိုချောချလာနိုင်ဖို့အရေးကြီးတယ်လို့မြင်ပါတယ်။နောက်ပြီးတော့အစိုးရရဲ့ပေါ့လေကျွန်တော်တို့ဒီမူဝါဒဘိုင်းနေမှာလည်းပဲ2018ခုနှစ်အတွင်းမှာ ပြုတ်ပြလာနိုင်မှုလိုအပ်တယ်လို့နော်စွမ်းဆောင်ရည်အားနည်းတဲ့နော်လူပုဂ္ဂိုလ်တွေကိုလည်းအစားထိုးလဲလှယ်ပြီးတော့ဆောင်ရွက်လာနိုင်မှုအရေးကြီးတယ်လို့မြင်ပါတယ
်ဟုတ်ကဲ့ကျွန်တော်တခုချင်းကြည့်ပြီးတော့ပြောကြမယ်ရှင်2019မှာကြီးမားဆုံးအခက်အခဲစိန်ခေါ်မှုတစ်ခုဖြစ်ခဲ့ရတာကတော့ရခိုင်မြောက်ပိုင်းပြဿနာလို့ထင်ပါတယ်ဆိုတော့အဲ့ဒီပြဿနာနဲ့ပတ်သက်ပြီးတော့ပြောရပါစို့ခုနသဘောတရားအတိုင်းဘယ်လိုကင်တွယ်ရမလဲ
ဟိုရခိုင်ပြည်နယ်ပြဿနာနဲ့ပတ်သက်ပြီးတော့ဒီအစိုးရလွတ်တော်နော်တမတော်ဒီသုံးခုကြားမှာနော်ထိထိရောက်ရောက်ညှိညှိနှိုင်းနှိုင်းနဲ့ပူးပေါင်းဆောင်ရွက်ဖို့လိုအပ်တယ်လို့ကျွန်တော်မြင်ပါတယ်အဲ့ဒါကိုအခြေခံပြီးတော့ပေါ့လေဘင်္ဂလားဒေ့ရှ်နိုင်ငံအစိုးရနဲ့လည်းပဲထိထိရောက်ရောက်ပူးပေါင်းဆောင်ရွက်နိုင်ဖို့လိုအပ်တယ်လို့မြင်ပါတယ်အဲ့ဒီတက်ပို့ပြီးတော့ပေါ့လေအဲကမ္ဘာကုလသမဂ္ဂနဲ့လည်းပဲထိထိရောက်ရောက်ပူးပေါင်းဆောင်ရွက်နိုင်ဖို့လိုအပ်ပါတယ်နောက်အမေရိကန်အပါအဝင်အနောက်အစုနိုင်ငံတွေနောက်ကျွန်တော်တို့ရဲ့အိမ်နီးချင်းဖြစ်တဲ့တရုတ်ပြည်သူတမရနိုင်ငံတို့နဲ့လည်းပဲထိထိရောက်ရောက်ပူးပေါင်းဆောင်ရွက်နိုင်ဖို့လိုအပ်တယ်လို့မြင်ပါတယ်အဲ့ဒီလိုကြေကြေပြန့်ပြန့်ပူးပေါင်းဆောင်ရွက်မှုတွေရဲ့အစလို့ပြောလို့ရတဲ့ကျွန်တော်တို့ပြည်တွင်းမှာရှိတဲ့အစိုးရလွှတ်တော်နဲ့ဒီတပ်မတော်၃ရက်ကြားမှာတော့ညှိညှိနှိုင်းနှိုင်းနဲ့ဟန်ချက်ညီညီထိထိရောက်ရောက်ပူးပေါင်းဆောင်ရွက်မှုကတော့အခြေခံအကျဆုံးလိုအပ်ချက်ပဲလို့ကျွန်တော်ကတော့မြင်ပါတယ
်အဲ့ဒီပြဿနာနဲ့ပတ်သက်လို့မြန်မာပြည်ထဲမှာပဲအစိပ်ပိုင်းတချို့ကအစိုးရကိုဂျင်းတဲ့ကြတဲ့ကြားစီဂျင်းလို့တမင်လုတ်တယ်လို့သုံးသပ်တာလည်းရှိပါလေအဲ့လိုခက်တာဖြစ်ကောင်းလည်းဖြစ်မယ်တချို့လူတွေကိုနှိုက်ကြလည်းပဲမျိုးသားရေးဘာသာရေးနည်းနည်းအစွန်းရောက်တဲ့အတွက်သူတို့ရဲ့လူရက်တွေကြောင့်လည်းပဲဒီပြဿနာမှာမြန်မာဘက်ကပို့ပြီးနစ်နာစရာကြုံရတယ်လို့ကျွန်တော်ထင်ပါတယ်ဆိုတော့အဲ့ဒီလူတွေရဲ့စိတ်ဓာတ်အဲ့လူတွေရဲ့အပြုအမူသူတို့ရဲ့ behavior ကိုကပြောင်းလဲလာနိုင်တဲ့အကြောင်းရှိပါလား
အယူဆအမြင်သဘောထားပြင်းထန်တဲ့လူတွေကတော့ဘယ်ယူဆပေါ့လေနော်ဘယ်အမြင်သဘောထားမှာပဲဖြစ်ဖြစ်ရှိတတ်တဲ့သဘောသဘာဝရှိပါတယ်အဲ့ဒီလိုပဲကျွန်တော်တို့မြန်မာနိုင်ငံရဲ့လူ့အဖွဲ့အစည်းတွေမှာလည်းပဲအယူဆအမြင်သဘောထားပြင်းထန်တဲ့လူတွေရှိတာပါပဲအဲဒါပေမဲ့အရေးကြီးတာကတော့ဒီတရားဥပဒေစိုးမိုးရေးပေါ့လေကျွန်တော်တို့ rule of law အပိုင်းမှာဖြည်းဖြည်းရောရောနဲ့တရားမျှတတဲ့ဥပဒေနဲ့အညီစီမံခန့်ခွဲနိုင်မယ်ဆောင်ရွက်နိုင်မယ်ဆိုရင်ကျွန်တော်အမြင်ကတော့လာမယ့်ဒီ2018ခုနှစ်အတွင်းမှာဟိုအမြင်ယူဆသဘောထားပြင်းထန်တဲ့လူတွေရဲ့ဟိုအနေအထားကိုထိန်းကြီးဆောင်ရွက်နိုင်မယ်လို့ကျွန်တော်ကတော့အဲ့လိုမြင်ပါတယ်
။ဟုတ်ကဲ့။နောက်အကြောင်းအရာတစ်ခုကတော့ပြည်ထောင်စုညဉ့်ဉန်းရေးကိစ္စဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့2019ဟာညဉ့်ဉန်းရေးနှစ်ပိုင်းအကြွေးကြော်ပြီးလှုပ်ခတ်တော်လဲပဲထိန်းနိုင်မပေါက်ခဲ့ဘူးလို့ကျွန်တော်မြင်ပါတယ်။အဲ့ဟာနဲ့ပတ်သက်လို့ကဟောအဓိကလူတွေပြောရတာတကယ်ပြောရင်တော့တက်မတော်ကသူတို့အမြင်ကတော်တော်လေးတင်းတင်းမာမာဖြစ်နေတယ်ပေါ့လေသူတို့လူကျင်တဲ့ညဉ့်ဉန်းရေးအတွက်တိုင်းရင်းသားတွေဘက်ကလာလျှော့ရမယ့်အချက်ကဆိုတော့ဒီလိုအမြင်ရောတော်တော်ရံမြင့်သိလက်ခံပါသလားအဲ့ဒီဟာကကြော်လွှတ်နိုင်မယ့်အခြေအနေရှိပါလားဒီ
2018ခုနှစ်တည်းမှာလုပ်တဲ့တော်ကျွန်တော်တို့ပင်လုံညီလာခံဒုတိယအစည်းအဝေးမှာမြောက်ပိုင်းအဖွဲ့ကိုယ်စားလှယ်တွေဟလာဖွင့်ပွဲနဲ့ကျွန်တော်တို့ညစာစားပွဲကိုတက်ခဲ့တယ်နောက်ပြီးတော့မြောက်ပိုင်းအဖွဲ့ကိုယ်စားလှယ်တွေကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့အတွေ့ခဲ့တယ်။နောက်ငင်းငင်းကော်မရှင်နဲ့တွေ့ခဲ့တယ်။အဲဒီအခြေအနေတွေကတော့အဲကျွန်တော်အမြင်ပေါ့လေဒီ2000ကျွန်တော်တို့17ခုနှစ်နောက်ပိုင်းငင်းငင်းလုပ်ငန်းစဉ်မှာဒါတိတာမြင်တာတဲ့တိုးတက်မှုလို့ပြောလို့ရပါတယ်။ဒါပေမဲ့အစိုးရရဲ့ဦးဆောင်မှုနဲ့လုပ်ခဲ့တဲ့ဒီ21ရာစုပင်လုံမှာပြည်တော်စုသဘောတူညီချက်အစိပ်ပိုင်း1ကိုစမှတ်ရေးထိုးနိုင်ခဲ့တယ်။ဒါပေမဲ့အဲ့ဒီအစိပ်ပိုင်း1မှာဗားလေအချက်လက်အများစုအဓိကပေါ့လေနိုင်ငံရေးကဏ္ဍမှာကြည့်လိုက်မယ်ဆိုရင်2008ဖွဲ့စည်းပုံအခြေခံဥပဒေရဲ့ဒီအခြေခံမူအခန်းမှာပါတဲ့ပုံမှန်တွေနဲ့တိုက်ရိုက်သွားပြီးတော့ဆက်ဆက်နေတာကိုတွေ့ရပါတယ်။အဲ့ဒီအခါကျတော့ကျွန်တော်ဆိုလိုချင်တဲ့သဘောကတော့ကျွန်တော်တို့နိုင်ငံရဲ့ဟလာငြိမ်းချမ်းရေးပြဿနာကိုကင်တွယ်တဲ့နေရာမှာကျွန်တော်တို့ကဖွဲ့စည်းပုံအခြေခံဥပဒေအကျက်တဲကိုအပြည့်မရှာဘဲနဲ့ဟိုကင်တွယ်ဖြည့်ရှင်းမှုခဲရင်တယ်လို့ကျွန်တော်ကတော့မြင်ပါတယ်။အဲ့ဒီအခါကျတော့2018ခုနှစ်တည်းမှာငြိမ်းချမ်းရေးကိုအရင်လုပ်မယ်ပြီးမှဖွဲ့စည်းပုံအခြေခံဥပဒေပြင်မယ်ဆိုတော့အတန်တွေကတော်တော်လေးကျေလောင်နေတာကိုတွေ့ရပါတယ်။ဒါဟာတကယ်တမ်းကတော့လက်တွေ့ကျတဲ့ယူဆမဖြစ်နိုင်ပါဘူး။အဲကျွန်တော်အမြင်ကတော့ဒီဖွဲ့စည်းပုံအခြေခံဥပဒေအကျက်တဲနဲ့ဒီပြည်တွင်းငြိမ်းချမ်းရေးအကျက်တဲကိုကျွန်တော်တို့ဂျိုင်းလူဖြည့်ရှင်းနိုင်ဖို့လိုအပ်ပါတယ်။အဲ့ဒီတစ်ချိန်နဲ့တစ်ပြိုင်နက်တည်းမှာပဲအတိုင်းပြည်ရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုအကျက်တဲကိုလည်းပဲဟိုတစ်ပြိုင်နက်ဖြည့်ရှင်းနိုင်ဖို့အရေးကြီးပါတယ
်။ဟုတ်ကဲ့ကျွန်တော်စီးပွားရေးကိုသိကြမိကြတယ်။အခုစီးပွားရေးနဲ့ပတ်သက်ပြီးတော့အဓိကအကျက်တဲကဘာလဲခင်ဗျာ။အခုယင်းနည်းမြုံနှံမှုဥပဒေကိုလည်းပဲတော်တော်လေးကို flexible ဖြစ်အောင်ပြင်ပေးလိုက်ပြီလို့ဆိုပါတယ်။ဘယ်လောက်ထိအကျိုးသက်မှုရှိနိုင်မှာလဲအဲ့ဒါကစီးပွားရေးပြည်ပြင်းတဲ့နေရာမှာ
။အဲကျွန်တော်အမြင်သာတော့ပေါ့လေ နိုင်ငံသားရင်းနှီးမြှုပ်နှံလူတွေအတွက်ပေါ့လေကျွန်တော်တို့ဟို investor friendly ဖြစ်တဲ့ environment ပေါ့လေလုံရကန်ရလွယ်ကူတဲ့ပတ်ဝန်းကျင်တစ်ခုကိုကျွန်တော်တို့နိုင်ငံထဲမှာထူထောင်နိုင်တဲ့အနေအထားမျိုးမရှိသေးဘူးလို့ကျွန်တော်ကတော့မြင်ပါတယ်။အဲဥပဒေတွေနေဥပဒေတွေအပိုင်းမှာနော်ဘလို့ပဲဟလာဖြည့်ရုံးမှုတွေလုပ်တယ်ပြောပေမဲ့လို့အဲတစ်ဖက်မှာကျွန်တော်ဟိုချိုးနေစနစ်ပေါ့လေဘျူရိုကရေစီရန်ရကြီးကအားကောင်းနေတဲ့အခါကြတော့အဲနိုင်ငံသားရင်းနှီးမြှုပ်နှံသူတွေအတွက်ရှေ့ဆက်တိုးဖို့ခက်တဲ့အနေအထားမျိုးတွေကိုလည်းကြုံနေရတယ်လို့ကျွန်တော်မြင်ပါတယ်။နော်တရုတ်စီးပွားရေးလုပ်ငန်းတွေရဲ့ဆွမ်းမှုမှုကလည်းအင်မတန်မှမြင်မာတာကိုတွေ့ရပါတယ်။အဲနောက်ပြီးတော့တဖက်ကအဲ့ဒီတရုတ်စီးပွားရေးလုပ်ငန်းရှင်တွေဟာကျွန်တော်တို့အရင်အစိုးရအဆက်ဆက်လက်ထက်မှာရှိတဲ့ဒီခရိုနီစီးပွားရေးလုပ်ငန်းရှင်တွေနဲ့လည်းပဲတော်တော်ကြီးကိုနီးနီးကပ်ကပ်ပတ်သက်နေတဲ့အနေအထားမျိုးတွေရှိနေပါတယ်။အဲ့ဒီအခါကျတော့အဲ့ဒီပတ်သက်မှုနှစ်ခုဟာအဲနိုင်ငံသားရင်းနှီးမြှုပ်နှံသူတွေလွယ်လင်းတကူဝင်ရောက်ရင်းနှီးမြှုပ်နှံမှုအတွက်ကိုအနောက်ရှက်အတားအဆီးအခက်အခဲဖြစ်စေတယ်လို့လည်းကျွန်တော်ကမြင်ပါတယ
်။ကျွန်တော်နောက်ဆုံးမေးချင်တာတစ်ခုကတော့ဒီမြန်မာနိုင်ငံရဲ့တဲ့င်းလွတ်လပ်ခွင့်အခြေအနေဘယ်လောက်ထိအလားအလာအပြောင်းလဲရှိလာနိုင်ပါသလဲစောစောကစောပိုင်းနှစ်တွေကနည်းနည်းတက်ခဲ့လို့ပြောပြီးတော့တည့်ရိပ်ပြခဲ့ရဆိုကြပါစို့အခုနောက်ပိုင်းမှာပြန်ပြီးအဖမ်းစီတွေပုံများလာတယ်ဆိုတော့လူတိုင်းကြီးတွက်နေကြပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့အဲ့ဟာရော2018မှာအလားအလာကောင်းလာနိုင်တဲ့အခြေအနေတွေ့ပါရလား
အဲ့ဒီမှာကျွန်တော်တစ်ချက်ပေါ့လေဆွေးနွေးချင်တာကဒီအစိုးရအနေနဲ့ပေါ့လေနော်ဒီသူ့ရဲ့အမြင်သဘောထားမူဝါဒကိုပြန်ပြီးစစ်ဖို့လိုအပ်တယ်လို့မြင်ပါတယ်။ဥပမာအစိုးရဟာကျွန်တော်တို့သတင်းမီဒီယာတွေအရက်ဖက်အဖွဲ့အစည်းတွေကို "तू ကတော့ travel maker တွေပေါ့ပြဿနာရှာတဲ့လူတွေလို့မြင်နေတဲ့ဘက်မှာအားတာနေတယ်လို့ကျွန်တော်ကတော့အဲ့လိုမြင်ပါတယ်။တကယ်တမ်းကတော့ကျွန်တော်တို့တိုင်းပြည်ရဲ့ဒီမိုကရေစီအပြောင်းလဲကိုအားကောင်းမောင်းတန်ဖြစ်ဖို့ဆိုရင်နော်သရုတ်ထမန်တိုင်ဖြစ်တဲ့ကျွန်တော်တို့သတင်းမီဒီယာတွေနောက်ပြင်စမမန်တိုင်လို့ပြောနေတဲ့ကျပ်ပတ်ဖွဲ့စည်းတွေရဲ့အခမ်းကဏ္ဍကိုပြင့်ပြင်ပေးနိုင်ဖို့အရန်ကိုအရေးကြီးတယ်လို့မြင်ပါတယ်။လက်ရှိအနေအထားမှာကြည့်မယ်ဆိုရင်ကျွန်တော်တို့အခုလက်တလောပေါ့လေကျွန်တော်တို့ဒီ writer သတင်းဌာနကကျွန်တော်တို့သတင်းတော်နှစ်ယောက်ကိုဟလာဒီ fancy ထိမ့်သိမ့်ပြီးတော့ရုံးတင်ဖို့ဆောင်ရွက်နေတယ်။အဲ့ဒီလိုအနေအထားတွေဟာဒါကျွန်တော်တို့2019နဲ့2018အကူမှာကျွန်တော်တို့သတင်းမီဒီယာလွတ်လပ်ခွင့်ကိုတိုက်ရိုက်အစိုးသဘောထိခိုက်တဲ့အခြေလမ်းတွေဖြစ်နေတာကိုတွေ့ရပါတယ်။အဲ့ဒီအခါကျတော့လာမယ့်2018အတွင်းမှာကျွန်တော်အများအားဖြင့်တော့ဒီအစိုးရရောနောက်လွှတ်တော်တွေရောနောက်တက်မတော်ဒီသတင်းမီဒီယာတွေရဲ့နောက်လွတ်လပ်စွာသတင်းရယူပိုင်ခွင့်ကိုရှင်းရောင်းရောင်းနဲ့ချက်ချက်ပြန့်ပြန့်ခွင့်ပြုနိုင်မှုလိုအပ်တယ်လို့မြင်ပါတယ်။အဲဥပမာအားဖြင့်ပေါ့လေကျွန်တော်တို့ဒီလွှတ်တော်တွေမှာနောက်သတင်းရယူနေတဲ့သတင်းတော်တွေဆိုရင်ဟုတ်လားကျွန်တော်တို့ဟိုပထမအချိန်လွှတ်တော်ကာလကလေးကဟိုတရင်ငန်းကနေတရင်ရယူခွင့်ကိုပိတ်ပင်ခံရတာဟာဒီနေ့ဒီအချိန်ထိပဲအဲ့တော့2015ရွေးကောက်ပွဲလွန်မှာအစိုးရတစ်တည်းလွတ်တော်တစ်တည်းပေါ်လာတယ်သို့တော်လည်းပဲတရင်မီဒီယာသမားတွေပေါ်မှာဆက်ဆံတဲ့ပုံစံဟာနော်ဟိုတိုးတက်မှုတွေကြောင်းလဲမှုတွေကိုမြင်မလာရပဲနဲ့ပုံပြီးဆိုးဆိုးလာတာကိုတွေ့ရပါတယ
်အ
ဲ့ဒီအခါကျတော့ဒီအချိန်တွေကို2018ခုနှစ်အတွင်းမှာနော်ဟိုထိထိရောက်ရောက်နဲ့တုံးတက်ပြီးတော့ပြုတ်ပြင်တိုင်မှုအရေးကြီးတယ်လို့ကျွန်တော်ကတော့မြင်ပါတယ်
မြမအရေးတုံးသက်ချက်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်အခုအလှည့်ကြတာကတော့သူယုံကြည်ရအစီအစဉ်ဖြစ်ပါတယ်အခုဒီပတ်အစီအစဉ်မှာစာရေးဆရာမတက်ကတူတိုးမာဦးဘာကိုယုံကြည်တယ်ဆိုတာကိုနားဆင်ကြရပါမယ်မတ်မိုးဖြူကအစီအစဉ်တင်ဆက်ထားတာ
ပါဒီနေ့ကျွန်မပြောပြခြင်းတဲ့အကြောင်းအရာကတော့တို့တက်အောင်ပြုပြင်နေထိုင်ခြင်းဖြင့်ဘဝကိုအောင်မြင်နိုင်ပါれဆိုတဲ့အကြောင်းဖြစ်ပါတယ်။ကျမတို့ငယ်စဉ်ကတည်းကစလို့မိဘဆေးရအစထားလို့တွေးတော်မိကြီးဦးလေးပါကြီးအစုံလမ်းကောင်းနီးမှန်တွေတွင်တင်ညွှန်ပြဆုံးမခဲ့ကြပါတယ်။အရွယ်ရလာလို့လှုပ်ထဲရောက်ပြန်တော့လေလုပ်ငန်းဝင်ထဲမှာတင်ကြားညွှန်ပြပေးကြတဲ့ဆရာတွေလူဖို့ကံပက်တွေအများကြီးရှိတာပေါ့။ဒါဟာကျမတို့မှာပတ်ဝန်းကျင်ကောင်းရှိခဲ့တယ်ရှိနေတယ်လို့ဆိုရမှာပါ။ဘေးကလူတွေဘလောက်ပဲကောင်းကောင်းဆုံးမလမ်းညွန်ကောင်းကောင်းမိမိကိုမိမိကောင်းအောင်မနေရင်ဘလို့မှဘဝကောင်းမဖြစ်နိုင်တယ်လို့မိမိကိုကတိုးတက်အောင်မကြိုးစားရင်ဘလောက်ပဲဖေးမှတွန်းတင်ကူညီမဲ့သူရှိပါစေဘဝဟာတိုးတက်လာမှာမဟုတ်ပါဘူးဒါကြောင့်မိမိသားလျှင်အလွန်အရေးကြီးပါတယ်ဒါကြောင့်လဲကျမတို့ရဲ့ဗုဒ္ဓမြတ်စွာဘုရားက အတ္တတမပဏိတိလို့ဟောကြားခဲ့ခြင်းပဲဖြစ်ပါတယ်။မိမိကိုယ်ကိုကောင်းဖို့ဆိုရင်၅ဘာတိလဟာအခြေခံမှာ၅ဘာတိလထဲမှာတောင်းမုဒါဝါဒဝိရာမဏိတိတ်ခါဖို့ဟာအရေးကြီးဆုံးပဲလို့ကျွန်မထင်ပါတယ်။မုဒါလိညာပြောဆိုခြင်းလုပ်ဖြစ်ရင်ကြံတဲ့တိတ်ခါပုတ်တွေကိုကျူးလွန်ချိုးဖောက်ဖို့အလွန်လွယ်သွားပြီပေါ့။မိမိကိုမိမိမညာပဲမညာပဲအမှန်ကိုမြင်မယ်ဆိုရင်တိုးတက်ဖို့ပထမအဆင့်အောင်မြင်သွားပါပြီ။ငါဘာတီလာလုံပြီးဆိုရင်ကောင်းတာတွေဘာဆက်လို့ရအောင်မလဲဆိုတာအလိုလိုတိလာမှာဖြစ်တယ်လို့ပတ်ဝန်းကျင်မှာဘာတွေကောင်းတာတွေလုပ်နိုင်သေးတယ်လဲဆိုတာသိမြင်လာမှာပါမိမိကိုယ်ကိုတိုးတက်ဖို့ဆိုရင်ဘာတွေလိုနေသေးတယ်လဲဆိုတာသိဖို့အရေးကြီးပါတယ်မိမိကိုအနည်းဆုံးဝေဖန်အကြံပြုနေတာတွေကိုနားထောင်ရပါမယ်ဝေဖန်မှုဆိုတဲ့နေရာမှာလဲတကယ်တိုးတက်ခြင်းကိုယ့်ရဲ့အားနည်းချက်တွေကိုလိုက်ရှာရတာပါကိုယ့်ရဲ့အားနည်းချက်တွေကိုတခါတလေကိုယ့်ဘာသာကိုမမြင်တတ်မမြင်နိုင်တဲ့အတွက်တခြားသူတွေရဲ့ပြောစကားဝေဖန်စကားအကြံဉာဏ်စကားတွေကိုနားထောင်ရပါတယ်။တိကျထိရောက်တဲ့ဝေဖန်မှုများကိုထိုးနှက်မှုလို့ခံယူမဲ့အစားဒီအချက်တွေကတော့ငါတကယ်လိုနေတာလား။ဒါကိုပြုမြင်လိုက်ရင်စူးစမ်းလိုက်ရင်ပိုကောင်းသွားမလားဆိုတာစမ်းစစ်ပါ။ဘာလို့လဲဆိုတော့လူဆိုတာကိုယ့်ရဲ့အားနည်းချက်ကိုထောက်ပြရင်မကြိုက်ကြဘူးလေ။ဒီနေရာမှာကျုံရင်ကျမရခဲ့မှုတဲ့အတွေ့အကြုံကောင်းသင်ခန်းစာကောင်းလေးကိုပြောပြချင်ပါတယ်။ကျမကုမ္ပဏီမှာအလုပ်ဝင်လို့တော့ကျမတို့ရဲ့အထွေထွေမန်နေဂျာကကျမတို့ဌာနခွဲခေါင်းဆောင်တွေကိုအစည်းအဝေးမှာလူတစ်ယောက်မှာလိုအပ်တာတွေတိုးတက်ဖို့ရှိတာတွေပြောင်းလဲဖို့လိုအပ်နေတဲ့အကြောင်းအရာတွေကိုကြံတဲ့သူတွေကိုပြောခိုင်းပါတယ်။အမှန်တရားပြောပါပါတယ်။ဆက်စားချင်းကိုကသူများရဲ့အားနည်းချက်တွေကိုထောက်ပြရမှာအားနာပြီးပြောမထွက်ခဲ့တယ်လို့ကိုကိုပြောပြန်တော့လေရှက်တလူလူမျက်နာပဲနားထားရမလဲထွပြေးစင်စိတ်တွေပေါ်လာတာပါပဲဒါပေမဲ့တကယ်တမ်းကျတော့အဲ့ဒီအကြံဉာဏ်ပေးတဲ့အစည်းအဝေးကနေကျမအလုပ်အတွက်ကိုရောကျမရဲ့စိတ်နေသဘောထားတွေပြုမှုနေထိုင်မှုကအစလိုအပ်ချက်အလုံးကိုတည်ခွင့်ရလိုက်တာပါတကယ်စူးစမ်းပြီးပြောင်းလဲလုပ်ကင်လိုက်တော့အောင်မြင်မှုတွေရလာတာပေါ့ဒါကြောင့်မလို့ဝေဖန်ချက်အလုံးကတော့ကိုယ့်အတွက်အသုံးဝင်ခြင်းမှဝင်လိမ့်မယ်သို့တော်လည်းအပြုသဘောဆောင်တဲ့ဝေဖန်ချက်တွေကိုအကြံဉာဏ်ပေးချက်တွေကိုခံယူပြီးတော့ပြုပြင်ပြောင်းလဲလှုပ်ဆောင်သွားရင်မိမိကိုယ်ကိုကောင်းအောင်နေနိုင်သွားမယ်မိမိဘဝကိုလည်းပိုပြီးတိုးတက်လာနိုင်မယ်ဆိုတာပြောကြရင်ညီကုန်းချုပ်ပါတယ်အားလုံးမင်္ဂလာပါရှင
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်အခုကြားခဲ့ရတာကတော့စာရေးဆရာမတက္ကသိုလ်တူမာဦးရဲ့ယုံကြည်ရာပဲဖြစ်ပါတယ်ခင်ဗျာ
အမေရိကန်ဆိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်။လူမောင်ခိုကူးခံရမှုမှလွန်မြောက်လာသူများပြန်လည်ဝန်ဆန်ရေးစီမံကိန်းဆိုတဲ့ USAID ရဲ့စီမံကိန်းအောင်မြင်ပြီးဆုံးတဲ့အထိမ်းအမှတ်ညီလာခံတစ်ခုဖွင့်ပွဲမှာဥဇဘက်ကစ္စတန်နိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးဖမ်မလာစပရလန်ကမိန့်ခွန်းပြောပါရယ်။အဲဒီစီမံကိန်းကို Istanbuli of Law ဆိုတဲ့ဆိုးရမှုတဲ့အဖွဲ့ကအကောင့်ထဲဖော်တာပါ။ဒီဇင်ဘာလ19ရက်နေ့ကစတဲ့နှစ်ရက်ကြာညီလာခံကိုလူမောင်ခိုကူးမှုတိုက်ဖျက်ရေးပြန်လည်ဝင်ဆန့်ရေးအကောင်းဆုံးလှုပ်ဆောင်နည်းများလို့နာမည်ပေးထားပြီးအစိုးရမဟုတ်တဲ့အဖွဲ့ပုဂ္ဂလိကနဲ့နိုင်ငံတကာအဖွဲ့အစည်းတွေကကိုယ်စားလေ45ယောက်တက်ပါတယ်ဒီစီမံကိန်းကနေလူမောင်ခိုကူးခံရပြီးလူမြောက်လာသူတွေပြန်လည်ဝင်ဆန့်ရေးရေရှည်ဝန်ဆောင်မှုတွေနဲ့အန်ဒရယ်ကြနိုင်တဲ့အမျိုးသမီးတွေလူမောင်ခိုကူးမခံရရေးလုပ်ငန်းတွေကို6နှစ်ကြာလုပ်ခဲ့တာပါစိတ်ပိုင်းအကူအညီဈေးကူတာပေးတာဥပဒေပိုင်းအကူအညီနဲ့အတံမိုးဝမ်းကြောင်းတင်တဲ့အပါအဝင်ဝန်ဆောင်မှုတွေကိုလူမြောက်လာသူနဲ့လူမောင်ခိုအန်ဒရယ်ကြနိုင်သူအမျိုးသမီး400နီးပါးအတွက် Istanbuli of Law အဖွဲ့ကအကူအညီခဲ့ပါတယ်။အန်ဒရယ်ကြနိုင်တဲ့အမျိုးသမီးတွေအတွက်သင်တန်းကျောင်းတစ်ခုကို2015ခုနှစ်မှာ Istanbuli of Law အဖွဲ့ကဖွင့်ခဲ့ပါတယ်။အဲဒီအကြောင်းမှာအချက်အပြုတ်ကွန်ပျူတာဆက်ချုပ်နဲ့အလှပြင်ဘာသာရပ်တွေကိုသင်ကြားပေးပြီးအမျိုးသမီးတွေလူမောင်ခိုကူးခံရနိုင်ခြေကိုရှော့ချဖို့အကူအညီပါတယ်။အထူးသဖြင့်အမျိုးသမီးတွေဟာလူမောင်ခိုကူးခံရနိုင်ခြေပိုများပါတယ်။ရုပ်ပိုင်းစိတ်ပိုင်းသူတို့ခံစားရတာတွေကနေပြန်ပြီးနလန်ထူဖို့အစောဆုံးနဲ့ဇက်တိုက်ထိတိယောက်ယောက်ကုသပေးဖို့လိုပါတယ်အဲ့ဒီလိုစောင့်ရှောက်တာမရှိရင်နောက်တစ်ခါထပ်ပြီးလူကုန်ကူးခံရမယ့်အန်ဒရယ်ကတိတ်ကြီးပါတယ်လို့တန်မတ်ကြီးစပရလန်ကအဖွင့်မိန်ကုန်းမှာအလေးထားပြောသွားပါတယ်ညီလာခံတယောက်သူတွေဟာလ ူမောင်ကိုကူးခံရပြီးပြန်လွတ်လာသူတွေပြန်လည်ဝန်ဆံရေးအကောင်းဆုံးနည်းလမ်းတွေကိုဖလှယ်ကြစီမံကိန်းရလဒ်တွေကိုဆွေးနွေးကြလူမောင်ကိုကူးမှုတိုက်ဖျက်ရေးအစိုးရနဲ့အစိုးရမဟုတ်တဲ့အဖွဲ့တွေကြနိုင်ငံအဆင့်ပူးပေါင်းဆောင်ရွက်ရေးခိုင်မာစေဖို့နောက်လိုမဲ့အဆင့်တွေနဲ့အကြံပြုချက်တွေကိုချမှတ်ကြပါတယ်လူမောင်ကိုကူးခံရမှုမှလွန်မြောက်လာသူများပြန်လည်ဝန်ဆံရေးစီမံကိန်းနဲ့အစ်စတီဘိုလီအဖလို့အဖွဲ့ဝန်ထမ်းတွေကိုတမ်မန်ကြီးစပရလန်ကချီးကျူးပြောဆိုပါတယ်လူမောင်ကိုကူးမှုဒါစီရေးနဲ့ရာဇဝတ်လုပ်ရဖြစ်တတ်မှတ်ရေးဆိုင်ရာလက်ရှိလုပ်နေတဲ့နောက်ထပ်စီမံကိန်းတစ်ခုမှာအမေရိကန်နေနဲ့ဒီအဖွဲ့နဲ့ဆက်ပြီးလက်တွဲလုပ်သွားမယ်လို့လည်းညီလာခံတက်လာသူတွေကိုတမ်မန်ကြီးကအာမခံပြောဆိုပါတယ်လက်ရှိစီမံကိန်းထဲမှာအကူအညီလိုအပ်သူတွေအတွက်အရေးပေါ်ဖုန်းလိုင်းတစ်ခုလူမောင်ကိုကူးခံရသူတွေကိုဘယ်လိုသိအောင်လုပ်မယ်ဆိုတာနဲ့အဲ့ဒီလိုလူတွေကိုဗဟိုပြုတဲ့စုံစမ်းစစ်ဆေးတာတွေကိုဘယ်လိုလုပ်မယ်ဆိုတာတွေကိုဥပဒေထိန်းသိမ်းရေးတာဝန်ရှိသူတွေကိုတင်နန်းပေးတာပါဝင်ပါတယ်တက်တန်းရှည်လူသားတို့ကပ်ဘေးတစ်ခုဖြစ်တဲ့လူမောင်ကိုကူးမှုကိုတိုက်ဖျက်ရေးအတွက်ဥဇဘက်ကစ္စတန်အစိုးရမဟုတ်တဲ့မိဖက်အဖွဲ့တွေနဲ့အမေရိကန်ပြည်ထောင်စုကဆက်ပြီးလက်တွဲလှုပ်ဆောင်သွားပါမယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပေးပါတယ်ရှင်
တော်ရှင်တို့အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOA ရဲ့အာဘော်မဟုတ်ကြောင်းထပ်မံပြီးတော့အသိပေးအပ်ပါတယ် VOA အမေရိကန်အတန်းကနေကြာတာပတိနေ့မနေ့ဖက်အခုလက်ရှိထုတ်လွှင့်ပေးနေတဲ့တနားရီစာအစီအစဉ်ကိုမနေ့၈နာရီကနေ9နာရီထိလိုင်းဒိုမီတာ16 kHz 10083ညလိုင်းဒိုမီတာ19 kHz 15115လိုင်းဒိုမီတာ24 kHz 12123ညတို့ကနေပြန်လည်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်နောက်တစ်ချိန်လည်းနေ့လယ်12နာရီကနေတနားရီထိတခါပြန်ပြီးတော့ထုတ်လွှင့်ပေးဦးမှာဖြစ်ပါတယ်ခင်ဗျာဗီအိုမြန်မာပိုင်းရဲ့ကြာတာပတိနေ့မှာလည်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့နိုင်ငံတကာအသတင်းအကျဉ်းချုပ်ကိုဒေါခင်မျိုးတက်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ
အီရန်မှာအစိုးရဆန့်ကျင်သူတွေရဲ့ဒေါ်ကြာဆန္ဒပြခဲ့ပြီးတဲ့နောက်မှာအစိုးရလိုလားသူထောင်တောင်းချီပြီးအီရန်နိုင်ငံတဝန်းလူမှုစုဝေးပွဲတွေလုပ်ခဲ့တယ်လို့အီရန်အစိုးရသတင်းတွေမှာဖော်ပြနေချိန်မှာပဲအမေရိကန်သမ္မတဒေါ်နယ်ထရမ့်ကအီရန်ပြည်သူတွေအတွက်ပံ့ပိုးကူညီမှုအသစ်တွေပေးရမှာဖြစ်ကြောင်းဗိုလ်တော်ဖူးနေမှာပဲကြေညာပေးလိုက်ပါတယ်။အီရန်ပြည်သူတွေကိုလေးစားကြောင်းနဲ့အမေရိကန်ပြည်ထောင်စုကတင့်တော်တဲ့အချိန်မှာကြီးမားတဲ့အကူအညီတွေပေးတာကိုတွေ့ရလိမ့်မယ်လို့သူ့ရဲ့ Twitter မှာရေးပါတယ်။ဒါပေမဲ့ဘလို့အကူအညီမျိုးပေးမယ်ဆိုတာကိုတော့တဲတဲကွယ်ကွယ်မသိရသေးပါဘူး။ရုရှားအစိုးရကစီးရီးယားနိုင်ငံတွင်အများအားဖြင့်အစ်စ်ခြေဆိုင်စခန်းတွေတိုးချက်တိစောက်ဖို့အတွက်ခွင့်ပြုလိုက်ပါပြီ။ဒါကြောင့်စီးရီးယားနိုင်ငံတွင်ကအနည်းဆုံးဖြင့်အခြေဆိုင်စခန်းနှစ်ခုတို့မှာရုရှားတပ်ဖွဲ့ဝင်တွေကိုတိတိတသားတိုးမြှင့်ချထားနိုင်တော့မှာဖြစ်ပါတယ်။စီးရီးယားနိုင်ငံအရှေ့မြောက်ပိုင်းလာတာကီယာခရိုင်အတွင်းကမ်မင်မင်ရုရှားလေးတပ်အခြေဆိုင်စခန်းမှာရှိတဲ့လေးတပ်တရင်ကိုတိုးချက်ဖို့အတွက်သမရကခွင့်ပြုလိုက်ပြီးဖြစ်တာကြောင့်ဟယ်လီကော်ပတာအပါအဝင်ဘုံးကျဲတိုက်လေယာဉ်စုစုပေါင်း30လောက်ကိုထားရှိသွားမှာဖြစ်ပါတယ်။ခိုင်းမြန်မာနယ်စပ်ကုန်းသွင်းရေးမှတက်ခင်မဲဆောက်ဒေသအတွက်မနစ်ကတဲ့ကျန်ွေတံပိုးရောစိုက်ပျိုးတီးနှံဈေးတို့မှာဆယ်ရာခိုင်နှုန်းကျော်ကျော်ကျဆင်းနေပါတယ်။ထိုင်းနိုင်ငံဘက်ကမဲဆောင်တဲ့မြန်မာဘက်ခြမ်းကမြောက်ရီတို့ကြားနေဆက်ကုန်သွယ်ရေးဟာ2016တုန်းကဘန်ငွေဘီလီယံ90လောက်ရှိခဲ့ရတယ်။2019မှာတော့ဘီလီယံ80အထိကျဆင်းသွားတာဖြစ်ပါတယ်။မြန်မာဘက်ကဝယ်လိုအားတွေကျဆင်းသွားတာဟာထိုင်းတင်ပို့မှုကိုထိခိုက်စေတယ်လို့မဲဆောက်အကောက်ခွန်ဌာနအကြီးအကဲကပြောကြားလိုက်ပါတယ်။မီးခိုးမျိုးတွေပိုးပြီးမပြတ်နိုင်ပူပေါင်းတိုက်ဖြစ်မဲ့အစီအစဉ်ကိုမြန်မာထိုင်းနဲ့လာအိုသုံးနိုင်ငံတို့ပူးပေါင်းပြီးအခုလနောက်ပိုင်းမှာစတင်မှာဖြစ်ကြောင်းထိုင်းသတင်းဌာနမှာဖော်ပြထားပါတယ်။မလေးရှားနိုင်ငံကွာလာလမ်ပူးကနေတရုတ်နိုင်ငံဘေကျင်းသွား2014မတ်မှာခီးတဲ့239ဦးနဲ့တူပျောက်ဆုံးသွားတဲ့မလေးရှားလေကြောင်းလိုင်း MH370 ရှာဖွေလုပ်ငန်းတွေပြန်ဆဖို့အမေရိကန်စူးစမ်းရေးအဖွဲ့ကဆေလွှတ်လိုက်ပါပြီ။
ထိတန်းရောက်နိုင်ငံတကာသတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကြီးညာတော့တာဖြစ်ပါတယ်အခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုဇော်ဝင်းလိုင်ဖြစ်ပြီးတော့အတံမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Dave Magnus ဖြစ်ပါတယ် VOA ရဲ့ညံ့နေဘက်6နိုင်ခွေးကနေ9နိုင်ထိထုတ်လို့မဲ့အစီအစဉ်ကိုလိုင်းဒိုမီတာ16 19နဲ့25တို့ကနေနားဆင်နိုင်ပါတယ် VOA ကိုနားဆင်ကြတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရွှင်လန်းချမ်းမြေ့ကြပါစေ
This program has come to you from the Voice of America, Washington.